Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတော်တာရှိများရှင်2019ခုနှစ်ဧပြီလ10ရက်တောကြနေညပိုင်း VOA စီစဉ်ကိုမြေကင်ပြောင်းစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအသံစမှာဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါ။ကျွန်တော်ရန်တိုင်းမှာစနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားလည်နေတူကြီးညာပေးသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံကိုလာရောက်လေပတ်ဖို့တရုတ်သမ္မတရှီကျင်းဖင်ဖိတ်ကြားတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်ခံလိုက်ပါတယ်။ဆွီဒင်နိုင်ငံမှာလူ၄ယောက်သေဆုံးခဲ့တဲ့ထရက်ကာတိုက်မှုနဲ့ပတ်သက်ပြီးတော့ရဲကဖမ်းဆီးလိုက်တဲ့သူဟာအသက်39နှစ်အရွယ်ဥဇဘက်ကစ္စတန်နိုင်ငံသားဖြစ်တယ်လို့ပြောလိုက်ပါတယ်။တိဘက်ဘုန်းတော်ကြီးဒလိုင်လာမရဲ့အရရာကိုဆက်ခံမဲ့သူကိုရွေးချယ်ဖို့ကသူကိုယုံကြည်ကိုးကွယ်တဲ့တိဘက်ပြည်သူတွေဆုံးဖြတ်မှာဖြစ်တယ်လို့ဒလိုင်လာမကပြောလိုက်ပါတယ်။ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနာဆရာမက16ချိန်မြောက် KNU ကရဲ့အမျိုးသားစီယုံကွန်ကရစ်ရဲ့ရွေးကောက်ပွဲတတိယနေ့မှာတော့ထိပ်ပိုင်းခေါင်းဆောင်9ဦးကိုရွေးချယ်ခဲ့ပါတယ်။
ကျင်းရက်ကခန္ဓာဒီအင်္ဂလိပ်ကိုရေကော်ဒင်းလုပ်လာတော့ကျွန်တော်ဒီအင်္ဂလိပ်ကမှဒုက္ခတာဟောတာပေါ့ရရှိဥဒ္ဒဟောဒုက္ခတာဆောင်းမိတ်စုပို့ပေါ့ဒုက္ခတာတော့ခုလူအရှင်က
တွက်ဖက်ထွေထွေတည်မှုနှစ်ဖြစ်ရွေးချယ်ခံခဲ့ရတဲ့ဖီလိုဆိုလာထွန်ကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာစင်ကြမှာပါဒါပြင်တရုတ်မြန်မာဆက်ဆံရေးအကြောင်းသတင်းစာရီကိုလည်းညပိုင်းစီစဉ်မှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နန်နဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်
ရုရှားရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့ဆီးရီးယားကအစိတ်တန်းငွေနဲ့တိုက်ခိုက်မှုကြောင့်ရသား100လောက်သေဆုံးခဲ့တယ်လို့အပြစ်တင်ပြီးဓာတ်ရုလက်နက်နဲ့တိုက်ခိုက်တဲ့ဆီးရီးယားကိုအမေရိကန်ကပယ်ထိန်တပ်ဒုံးကျည်နဲ့ပစ်ခတ်တုံ့ပြန်ခဲ့တာဟာအမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးအတွက်ချိန်ချောင်းမှုဖြစ်လာနေပါတယ်ဒီတိုက်ခိုက်မှုဟာအမေရိကန်နဲ့ရုရှားတို့ရဲ့ဆက်ဆံရေးကိုအကြီးအကျယ်ပျက်စီးစေတာမျိုးဖြစ်လာနိုင်တယ်လို့တောက်ချာနေအစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့သလိုဒီလိုလှုပ်ဆောင်တာဟာနိုင်ငံကဥပဒေကိုချိုးဖောက်တာလို့တာဖြစ်ကြောင်းရုရှားအစိုးရထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယားဝင်ဟင်မှာရုရှားနဲ့အမေရိကန်စစ်လျင်တွေကြားမတော်ဆဖြစ်မဲ့ပြဿနာတွေကိုရှောင်ရှားဖို့သဘောတူညီထားတာကိုရုရှားကဆိုင်းငံ့လိုက်တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ဖိုးကြီးနီကီဟေလီကတော့တောက်ချာနေကုလသမဂ္ဂအရေးပေါ်အစည်းအဝေးမှာဆီးရီးယားရေးနဲ့ပတ်သက်ပြီးတော့ဆီးရီးယားသမ္မတဘရှားအယ်အာဆတ်ကရုရှားကိုအယူလုံနေတာဖြစ်နိုင်တယ်လို့ပြောပါတယ်။သူကဒါရုလက်နက်တွေရုရှားမသိအောင်ဖွက်ထားတာမို့ရုရှားကသူ့ကိုစီးရဲအကူအညီပေးတာဖြစ်နိုင်တယ်လို့လည်းပြောပါတယ်။အမေရိကန်စစ်တပ်ကရုရှားနိုင်ငံတဲဆီးရီးယားနိုင်ငံတဲကိုပယ်ထိန်တုံးကျည်နေနဲ့ပြစ်ခတ်ခဲ့တာဖြစ်ပြီးတော့ဒါဟာဆီးရီးယားအစိုးရတပ်တွေကိုအမေရိကန်ရဲ့ပထမဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားလက်တစခံပေါ်အမေရိကန်ကမစ်ဆိုင်းတုံးကျည်နေနဲ့ပြစ်ခတ်တိုက်ခတ်ခဲ့တာဟာလုံးဝတရားမျှတတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောကြားခဲ့ပါတယ်။ဆီးရီးယားပြည်သူတွေအပေါ်ဓာတ်တုလက်နက်နဲ့တိုက်ခိုက်လို့အမေရိကန်ကလက်တုံပြန်ခဲ့တာလို့ပြောပြီးနောက်ထပ်လိုအပ်လာရင်လည်းတိုက်ခိုက်တော့မှာဖြစ်တယ်လို့ပြောပါတယ်။အခုလိုအစိတ်တန်းငွေတွေနဲ့တိုက်ခိုက်ဖို့အတွက်ဘာရှာအယ်အာဆတ်ရဲ့အစိုးရတပ်တွေဟာရှာရတ်လီတက်စခန်းကိုအုံပြုခဲ့တယ်လို့အမေရိကန်အစိုးရကပြောပါရယ်။အာဆတ်အနေနဲ့ဓာတ်ရုပ်လက်နက်တွေတုံးတဲ့အတွက်အကျိုးဆက်မခံရဘူးဆိုတဲ့အခြေအနေမျိုးအမေရိကန်ကလက်မခံနိုင်တော့ဘူးလို့တန်အမတ်ကြီးနီကီဟေးလီကပြောပါရယ်။ဆီးရီးယားမှာဂဏသေးဖွင့်နိုင်ရေးအတွက်နိုင်ငံရေးနည်းနဲ့အပြေရှားနိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းကလုပ်ရမယ်လို့လည်းဆိုပါရယ်။တမရအာဆတ်ဖက်ကစစ်ကူတိုက်ပင်းနေတဲ့ရုရှားကတော့အမေရိကန်ရဲ့လုပ်ရဟာနိုင်ငံတကာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်ခဲ့တာလို့ပြောပါရယ်။ဒါဟာရလိုတဲ့လုပ်ရဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားအမတ်ကြီးကလုံခြုံရေးကောင်စီမှာပြောကြားခဲ့ပါတယ်။ဆီးရီးယားကလည်းအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုဟာဥပဒေချိုးဖောက်တဲ့ရန်လိုတဲ့လှုပ်ရဖြစ်တယ်လို့ပြောပါတယ်။ဆီးရီးယားအရေးနဲ့ပတ်သက်လို့ရုရှားရဲ့ရည်တည်ချက်တူတဲ့တရုတ်နိုင်ငံကတော့စီရေးအရဆောင်ရွက်မှုတွေဟာအလုံးမဖြစ်ပဲဆီးရီးယားပြည်သူတွေခံစားနေရတဲ့အခြေအနေကိုပိုးပြီးတော့ရာဆိုးစေလိမ့်မယ်လို့ပြောပါတယ်။ဆီးရီးယားကိုအခုလိုတိုက်ခိုက်လိုက်တာဟာအမေရိကန်အနေနဲ့လိုအပ်ရင်စီရေးအင်အားသုံးဖို့အဆင်သင့်မယ်ဆိုတာကိုမြောက်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကိုပြင်းထန်တဲ့သတင်းစကားပါလိုက်တာလည်းဖြစ်တယ်လို့သမ္မတအိုဘားမားလက်ထက်ဒုနိုင်ငံခြားရေးဝန်ကြီးဟောင်းတိုနီဘလင်ကပြောပါတယ်
တရုတ်နိုင်ငံဘေကျင်းမြို့ကိုခုနှစ်နောက်ပိုင်းမှာလာရောက်လည်ပတ်ဖို့တရုတ်သမ္မတရှီကျင်းဖင်ကပိတ်ကြားတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်ခံလိုက်ပါတယ်ဒါပေမဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ရက်အတိအကျကိုတော့မတတ်မသေးပါဘူးအမေရိကန်သမ္မတထရမ့်ရဲ့ Florida ပြည်နယ် Mar-a-Lago အပန်းဖြေစခန်းမှာခေါင်းဆောင်တို့တွေ့ဆုံခဲ့ကြပြီးတဲ့နောက်အမေရိကန်အစိုးရအဖွဲ့ဝန်ကြီး3ဦးရဲ့သတင်းစာရှင်းလင်းပွဲအတွင်းဒီသတင်းကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒါကိုတရုတ်အစိုးရပိုင်းမီဒီယာကလည်းအတည်ပြုပါတယ်ဒီခီးစဉ်နဲ့ပတ်သက်ပြီးတခြားအချက်လက်အသေးစိတ်ကိုတော့ထုတ်ပြန်ခဲ့ခြင်းတော့မရှိခဲ့ပါဘူးအမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိစ္စမှာရက်တရာလုပ်ငန်းစီမံကိန်းတွေရှိတယ်လို့ကုသရေးဝန်ကြီးဝန်ကြီး Wilbur Ross ကသတင်းတောက်တွေကိုတောက်ကြံနေကပြောပါတယ်ဒီစီဇန်ကအမြန်အကောင်ထည့်ဖို့လှုပ်ဆောင်မဲ့အစီအစဉ်ဖြစ်တယ်လို့လည်းဆိုပါတယ် နိုင်ငံခေါင်းဆောင်တို့ရဲ့တွေ့ဆုံမှုအတွင်းမှာသူတို့နှစ်ဦးဟာမြောက်ကိုရီးယားနိုင်ငံကိစ္စကိုဆွေးနွေးခဲ့ကြပြီးတော့မြောက်ကိုရီးယားရဲ့လက်နက်တီစောင့်မှုပြဿနာဟာအလွန်ကိုစိုးရိမ်စရာကောင်းတဲ့အဆင့်ကိုရောက်နေတယ်ဆိုတာကိုသဘောတူခဲ့ကြတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်အမေရိကန်နဲ့တရုတ်နိုင်ငံစလုံးကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့တဲ့ဇုံဖြစ်ဖို့အတွက်ဆက်လက်ကြိုးပမ်းလှုပ်ဆောင်သွားမှာဖြစ်ကြောင်းအဲ့ဒီညီမချင်းအောင်မြင်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့သဘောတူခဲ့ကြတယ်လို့လည်းပြောပါတယ်ဒါပေမဲ့တရုတ်နိုင်ငံရဲ့လူခွင့်ကိစ္စနဲ့ပတ်သက်ပြီးတော့ဘလောက်ထိကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
ဆွေဒင်နိုင်ငံမှာလူ၄ယောက်သေဆုံးခဲ့တဲ့ truck ကတိုက်ခတ်မှုမှာ truck ကမောင်းသူလို့တန်ရရှိပြီးရဲကဖမ်းဆီးလိုက်တဲ့သူဟာအသက်39နှစ်အရွယ် Uzbekistan နိုင်ငံသားဖြစ်တယ်လို့ဆွေဒင်ရဲတပ်ဖွဲ့ကပြောပါရယ်ဆွေဒင်ထောက်လိုင်းရဲတွေကတော့အဲ့ဒီလူကိုအရင်ကတည်းကသိရှိခဲ့တာဖြစ်တယ်လို့ရဲကသတင်းထောက်တွေကိုပြောပါရယ်အခုဖမ်းဆီးလိုက်တဲ့သူဟာရဲကလက်ရှိစုံစမ်းစစ်ဆေးနေသူထဲမှာမပါဝင်ကြောင်းဒါပေမဲ့ထောက်လိုင်းရဲကစောင့်ကြည့်တဲ့သူထဲမှာပါတယ်လို့တော့ရဲတပ်ဖွဲ့အကြီးအကဲ Andrew Stonnet ကသတင်းထောက်တွေကိုစနေနေ့မှာပြောပါရယ် Stockholm မြို့ကလူစီကားတဲ့ကုန်းတိုက်အပြင်ဖက်မှာတောက်ကြနေက truck ကားနဲ့ဝင်တိုက်ခဲ့တာကြောင့်လူလေးဦးတေဆုံးပြီးတော့15ယောက်တန်ရာရသွားခဲ့ပြီးအဲ့ဒီ truck ကားထဲမှာပောက်ကွဲရေးပစ္စည်းတွေပါတဲ့အိတ်တလုံးတွေ့ရတယ်လို့ရဲကအတည်ပြုပါရယ်ဆွီဒင်ဝန်ကြီးချုပ် Stephen Löfven ကတော့ဒီဖြစ်ဟာအကြမ်းဖက်တိုက်ခတ်မှုဖြစ်တာသိချတယ်လို့ပြောပါရယ်အခင်းဖြစ်ရာနေရာကိုလည်းဝန်ကြီးချုပ်ကတွားရောက်ပြီးတော့ဖျောင်းနိုင်ထွန်းပန်းစည်းချခဲ့ပါရယ်အကြမ်းဖက်ဝါဒဟာဒီမိုကရေစီရေးအားပြော်သွားအောင်လုပ်ဖို့ရည်ရွယ်တာဖြစ်ပေမဲ့ဒီရည်ရွယ်ချက်မျိုးဆွီဒင်နိုင်ငံမှာဘရောမှာရမှာမဟုတ်ဘူးလို့ပြောပါရယ်တဟာနောက်ဆုံးဖြစ်ပေါ်တဲ့တိုက်ခတ်မှုဖြစ်ပြီးအလားတူတိုက်ခတ်မှုမျိုးတွေပြည်တဲ့နိုင်ငံတောင်ပိုင်းနီးစ်မြို့ပရတိနိုင်ငံလန်ဒန်မြို့နဲ့ဂျာမနီနိုင်ငံဘာလင်မြို့တို့မှာလည်းဖြစ်ပွားခဲ့ပါသေးတယ်။အရင်တိုက်ခိုက်မှုတွေကတော့ IS အကြမ်းဖက်သမားတွေကိုထောက်ခံသူတွေကသူတို့လိုရအဖြစ်ပြောဆိုခဲ့ပူပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုကနေစနေနေ့ညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရော်ဒီတိုင်းဒေသကြီးငဝမြစ်အတွင်းမှာဧပြီလ9ရက်နေ့ကဆက်လက်ဒဇင်တိမ်းမောက်ခဲ့တာကြောင့်လူ20ထက်မနည်းသေဆုံးသွားတယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ဒီခီးတဲ့တင်ဆက်လက်ဟာပသိမ်ထီးကြောင်ငူဆိုတဲ့နေရာမှာကြောက်တွေတင်ဆောင်ထားတဲ့ဆက်လက်နဲ့တိုက်မိပြီးနစ်မြုပ်ခဲ့တာဖြစ်တယ်လို့လည်းအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။အခုချိန်ထိတော့လူ9ဦးပျောက်ဆုံးနေတဲ့ဖြစ်ပြီးတော့30ကိုတော့ကယ်တင်နိုင်ခဲ့တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ဒီဆက်လက်နစ်မြုပ်တဲ့အချိန်မှာဆက်လက်ပေါ်မှာခီးတဲ့80ထက်မနည်းပါဝါလေလိုယူဆအကြောင်းအေယာဝတီတိုင်းရဲတပ်ဖွဲ့ကပြောပါတယ်ဒီဆက်လီပေါ်မှာပါတဲ့သူတွေထဲမှာပသိမ်မျိုးကမင်္ဂလာဆောင်ကိုတွားပြီးပြန်လာတဲ့သူတွေလည်းပါဝင်ကြပြီးတော့အများစုကရွာတရွာတွေကဖြစ်တယ်လို့လည်းအဲ့ဒီရဲအရာရှိကပြောပါတယ်မြန်မာနိုင်ငံမှာယင်းနှစ်မျိုးမှုတွေမကြာမကြာဖြစ်လေရှိပြီးတော့ပြီးခဲ့တဲ့နှစ်ကလည်းသခိုင်းတိုင်းဒေသကြီးချင်းတွင်းမြစ်အတွင်းမှာ homeless မျိုးကနေမုံရွာကိုခုံပေါင်းလာတဲ့အောင်စိုးမှုကြောင့်ယင်းနှစ်မျိုးခဲ့တာကြောင့်လူ80ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဖလော်ရီဒါပြည်နယ်ကမာရာလာဂိုအပန်းဖြေအိမ်ယာမှာတွေ့ဆုံစဉ်လူ့အခွင့်အရေးအကြောင်းပြောဆိုဖို့တရုတ်တက်ကြွလှုပ်ရှားသူတွေကမျှော်လင့်ထားတာပါ။ဖမ်းဆီးသင်းခံထားရတဲ့လူ့အခွင့်အရေးရှင်နေလီပီပင်းရဲ့ဇနီးဖြစ်သူဝမ်ကွီလင်းနဲ့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူဟူဂျီယာတို့ကတရုတ်နိုင်ငံတွင်လူ့အခွင့်အရေးဆိုင်ရာကိစ္စရပ်နှစ်ခုပေါ်အထူးဆိုရင်ကြောင်း VOA ကိုပြောပါရယ်။ဒါရီကတော့2015ခုနှစ်ဇူလိုင်လ9ရက်နေ့က709 incident လို့လူသိများတဲ့လူ့အခွင့်အရေးဆိုင်ရာလှုပ်ရှားမှုနဲ့ဆက်စပ်နေတဲ့အုပ်စု3ခုကလူတွေကိုဖမ်းဆီးအရေးယူမှုနဲ့ဘာသာရေးဆိုင်ရာယုံကြည်မှုကြောင့်နှိပ်စက်ညှဉ်းပန်းခံနေရတဲ့ကိစ္စရပ်တွေဖြစ်ပါရယ်။ဒီမိုကရေစီအရေးထောက်ခံအားပေးလို့2009ခုနှစ်မှာထောင်ဒဏ်17နှစ်ချခံထားရတဲ့ Nobel ညင်ချရေးဆုရှင်လူစင်ဘိုနဲ့2014ခုနှစ်မှာခွဲထွက်ရေးလှုပ်ရှားမှုကြောင့်တရတကြွန်ချခံထားရတဲ့တရုတ်နိုင်ငံထဲကလူနည်းစုဝီဂါလူမျိုး EM တူရီတို့ကိုလွတ်ပေးဖို့လဲတက်ကြွလှုပ်ရှားသူတွေကလှူလာနေကြတာပါနိုင်ငံတော်လုံခြုံရေးနဲ့ဒီငြိမ်းအချမ်းရေးခိုင်မာဖို့အတွက်ဆိုပြီးသမရရှိအစိုးရအဖွဲ့က2012ခုနှစ်ကတည်းကလူမှုအခြေပြုအဖွဲ့အစည်းတွေအပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်လာတာဖြစ်ပါတယ်ရှစ်နေရေးလူခွင့်ရေးသမားတွေကိုဖမ်းဆီးထိန်းသိမ်းထားတာနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကဝေဖန်နေကြပေမဲ့တရားဥပဒေအတိုင်းလိုက်နာဆောင်ရွက်တာဖြစ်တယ်ဆိုပြီးတရုတ်တို့ကအစဉ်တစိုက်ပြောဆိုလာတာဖြစ်ပါတယ်
ဒီဘက်ဖုန်းတော်ကြီးဒလိုင်လာမာကအနာဂတ်မှာသူ့ရဲ့အရရာကိုဆက်ခံမဲ့သူကိုရွေးချယ်ဖို့ကသူ့ကိုကိုးကွယ်ယုံကြည်တဲ့တိဘက်ပြည်သူတွေဆုံးဖြတ်မှာဖြစ်တယ်လို့ပြောလိုက်ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ကတာဝန်မြို့မှာသူ့ကိုထောက်ခံသူထောင်ပေါင်းများစွာနဲ့စနေနေ့ကတွေ့ဆုံစဉ်ပြောကြားခဲ့တာမှာသူ့နေရာကိုဆက်ခံသူနဲ့ပတ်သက်ပြီးတော့သူ့အနေနဲ့တည်ထားတာမရှိဘူးလို့ပြောသွားပါတယ်။နောက်ထပ်သူ့နေရာမှာဆက်ခံမဲ့သူဟာအမျိုးသမီးတယောက်ဖြစ်နိုင်သလားဆိုတဲ့မေးခွန်းအပေါ်မှာတော့သူကအမျိုးသမီးလဲဖြစ်ကောင်းဖြစ်နိုင်တယ်ဆိုပြီးတော့ပြောကြားသွားခဲ့ပါတယ်ခင်ဗျာ။
ပါကစ္စတန်ကအရှေ့ပိုင်းလာဟောမြို့မှာအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုအတွင်းစစ်သွေးကြ10ရောက်တို့ကိုရဲတို့ကတုတ်တင်လိုက်တယ်လို့ပါကစ္စတန်အကြမ်းဖက်မှုတပ်မြန်ချေမုံရေးတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။လာဟောမြို့အတွင်းလက်သလုံးအတိခံတိုက်ခိုက်မှုကြောင့်လူ73ဦးတေဆုံးခဲ့ရတဲ့အတိခံဘုံခွဲတိုက်ခိုက်မှုတစ်ခုမှာအထက်ကပါဝင်ပတ်သက်သူလို့သူဦးလဲတေဆုံးသူတွေထဲပါတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ February 13ရက်နေ့အတိခံဘုံခွဲတိုက်ခိုက်မှုအတွင်းပါဝင်ပတ်သက်သူအဖြစ်စွပ်စွဲခံရတဲ့အန်ဝါလူဟက်ထွမပြေခင်စစ်သွေးကြွတွေဖက်ကသူ့ကိုပြန်ဖမ်းမိခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့နဲ့အပြန်အလှန်တိုက်ခိုက်မှုဖြစ်ပွားချိန်တွင်တေဆုံးသွားတာဖြစ်တယ်လို့ကြေညာချက်မှာပြောပါရယ်
။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေကိုဒီကနေ့ကစားခဲ့တာမှာဒီကနေ့အစောပိုင်းမှာကစားသွားတဲ့တော့တန်နမ်နဲ့ဝက်ဖို့ပွဲမှာတော့တန်နမ်အသင်းကဝက်ဖို့ကို၄ဂိုးကိုမရှိနဲ့အနိုင်ရသွားခဲ့ပါတယ်။တော့တန်နမ်အတွက်ဂိုးတွေကိုတော့ဆောင်းက၂ဂိုးဒယ်လီအာလီက၁ဂိုးနဲ့ဒါယာက၁ဂိုးစီသွင်းခဲ့ပါတယ်ခင်ဗျာ။
ကိုရနေနဲ့နှလောင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ KNU ထိပ်ပိုင်းခေါင်းဆောင်တွေကိုရွေးချယ်လိုက်ပြီးဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်16ချိန်မြောက် KNU ကရင်မျိုးသားစီယုံကွန်ကရစ်ရဲ့ရွေးကောက်ပွဲတတိယနေ့မှာတော့ထိပ်ပိုင်းခေါင်းဆောင်၅ဦးကိုရွေးချယ်ခဲ့ရမှာပြီးခဲ့တဲ့တတန်းတွင်ရွေးချယ်ခံခဲ့ရတဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးမူတူစီဖိုးကိုပြန်လည်ရွေးချယ်ခဲ့ပါတယ်အလုံးမှုဆောင်ကိုတော့ထိပ်ပိုင်းခေါင်းဆောင်၅ဦးကပဲဆက်လက်ရွေးချယ်ခဲ့ပါတယ်အပြည့်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မဲအီမာကသတင်းပေးပို့ထားပါတယ်
ကရင်မျိုးသားအစည်းအရုံးရဲ့ကွန်ကရစ်ကနေရွေးချယ်ခံကိုယ်စားလှယ်218ဦးတည်းကဧပြီလ6ရက်နေ့မှာတော့ကိုယ်စားလှယ်60ကိုရွေးချယ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဒုတိယနေ့မှာတော့ကိုယ်စားလှယ်42ဦးကိုထပ်မံရွေးချယ်ခဲ့တာပါဒီကိုယ်စားလှယ်တွေကမှစနေနေ့မှာတော့အရင် KNU ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောမူတူစေဖိုးနဲ့အထွေထွေတွင်းရေးမှူးပရိုကွယ်ထူးဝင်းတို့အပါအဝင်ထိပ်ပိုင်းခေါင်းဆောင်5ဦးကိုရွေးချယ်ခဲ့ကြောင်းတွဲဖက်အထွေထွေတွင်းရေးမှူးနှစ်အဖြစ်ရွေးချယ်ခံခဲ့ရတဲ့ဖရိုဆောလာထုံးကအခုလိုပြောပါတယ
်ကျင်းရက်ကခုနဒီအင်္ဂလန်ကြီးကိုရီကော့ဒင်းလုပ်လာတော့ဆင်းမဒီအင်္ဂလန်ကြီးကမှဒုက္ခတာဟုတ်တာပေါ့ရရှိဥဒ္ဒဟောဒုက္ခကြီးဆောမိုက်စစ်ပို့ပေါ့ဒုက္ခတာတော့ခုအရင်ကသူကျွန်းမှုဖြစ်တဲ့ဒုက္ခထုံးဝင်ပေါ့သူကျွန်းမှုနေရာမှာတော့ခုနကျွန်တော်အရင်ကဘောလုံးကကုန်တီဝင်ဖြစ်တဲ့ဒုဆောတာတုံးပေါ့ဆက်ဆက်သူကျွန်းမှုဖြစ်ကြတော့ဒုဆောဆက်ပွဲပေါ့ဟုတ်ကဲ့ဒါကိုကျွန်တော်ကတော့ခုနကကျွန်တော်ကိုငါယူကောက်တင်နေတာပေါ့အဲ့ဒါကျွန်တော်ရှင်းလိုက်ပြီပေါ့နော
် KNU ဟာ1948ခုနှစ်ကစတင်ဖွဲ့စည်းခဲ့ပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်1949ခုနှစ်ကနေစတင်ပြီးလက်နက်ကင်တိုက်ပွဲဝင်ခဲ့တာလို့ဆိုပါတယ်သူတို့ရဲ့လက်ရှိရည်မှန်းချက်ကလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့ဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်အဲ
့တော့ကျွန်တော်ရှင်းပြီးတော့မှကျွန်တော်ပြောချင်တာအဓိကတော့ဟုတ်ကဲ့ကျွန်တော်ဆီကတော့ကျွန်တော်လေးပြန်ဆောင်ရနေစပ်ဆက်လာတာပေါ့နော်။ကျွန်တော်လေးစကူကလည်းကျွန်တော်ကျွန်တော်နက်ကန်ကလည်းနဲ့နောက်ကင်းမလာလို့ဆင်းနေတယ်။မြန်မာစံတော်နဲ့နေစံတော်ပြီးပေါ်ပေါ်တွေ့နက်ကန်လက်ပွဲနဲ့ကျွန်တော်ဟိုဆင်းနေရတာပေါ့။ဒီလိုကျွန်တော်ကျွန်တော်ဆီရနေတဲ့ကျွန်တော်ဝင်နေတဲ့ဒီဆောင်နေတဲ့ကျွန်တော်တပ်ပေါ်မူလန်ကြောင့်ကတော့နောက်ဒီဆောင်နေတဲ့အခုတစ်ခါရှင်နေတိုင်းလည်းပြန်တော့သူ့ကိုယ်ကကနဒီဆောင်မှုကြည့်ဖို့နောက်ဒီဆောင်မှဖြစ်တာပေါ့နော်။
မကြခင်ရက်ပိုင်းမှာတော့ KNU ရဲ့ညီလာခံကျင်းပမှုတွေပြီးဆုံးတော့မှာဖြစ်ပါတယ်ဒီရက်ပိုင်းအတွင်းမှာတော့ကွန်ကရစ်အတွင်းမှာချမှတ်ထားတဲ့အဆိုပြုလာတွေကိုဆက်ပြီးတော့ဆွေးနွေးတော့မှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ
်ကွန်ကရစ်မှာခုနကကျွန်တော်ကွန်ကရစ်ကဒီအဆိုတင်လာမဲ့ဆိုပြုလာတွေခုနကကျွန်တော်ဆက်လက်ဆွေးနွေးဖို့ရှိတယ်နောက်ပြီးကျွန်တော်သူတူကန်တာမှာကျွန်တော်ဆက်ရှိနေတာပေါ့သူတူကန်တာမှာလည်းကွန်ကရစ်ကာလာတို့ကကျွန်တော်ဆွေးနွေးထားတဲ့ဖြစ်ဆက်ကျွန်တော်ဒီနေ့မှာပါဝင်မဲ့ဒီနေ့ချိုးလေကျွန်တော်ရှင်တော်ဆက်လက်ရှင်တော်ရှိတယ်။ဒီမှာနေရတဲ့ရှင်ရပါကြည့်ရဆောင်းနမကိစ္စတွေကိုလည်းခုနကဒီမှာရှင်နေဆောင်ပါပေါ့နော်
။ KNU ဟာတနင်္ဂနွေလောပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးထားခဲ့ပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးကို1948ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှိရှေကြစွာလက်နက်ကင်တိုက်ခဲ့ပြီးတပ်ပေါင်းစုတွေကိုဥဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်လက်နက်ကင်ကရင်တိုင်းရင်းသားလက်နက်ကင်အဖွဲ့ဖြစ်ပါတယ်။နှစ်ပေါင်း60ကျော်အကြာမှာတော့မြန်မာအစိုးရနဲ့အဖြစ်ခတ်ရစေးလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။
မိန်းမသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ဒီမြန်မာဆက်စပ်ရေးနဲ့ဆိုင်တဲ့သတင်းပုတ်ကိုတင်ဆက်ပေးကြပါမယ်ဒီမြန်မာနှစ်နိုင်ငံကြားစီးပွားရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုမဟာမြူဟာမြဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်အဖြစ်ပုံမခိုင်မှာအားကောင်းလာအောင်လို့နှစ်နိုင်ငံဆက်ဆံရေးကိုပို့ပြီးတော့အရှိန်မြင့်ကြိုးပမ်းနေတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ကပြောလိုက်ပါတယ်အခုဆိုရင်မြန်မာသမ္မတဦးထင်ကျော်ကတရုတ်နိုင်ငံကိုတွားရောက်နေတယ်လို့လာမယ့်မေလဆန်းမှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကိုယ်တိုင်တွားရောက်မှာလည်းဖြစ်ပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်
ဟုတ်ပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့ဇနီးတော်ဆုစုလင်တို့ဦးဆောင်တဲ့မြန်မာနိုင်ငံကိုစားပြုချစ်ကြည်ရေးကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံကိုဧပြီလ6ရက်နေ့ကနေ17ရက်နေ့အထိ6ရက်တာခီးစဉ်ဖြင့်ရောက်ရှိလည်လာနေကြပါတယ်သူရဲ့ခီးစဉ်တွင်မှာတရုတ်သမ္မတရှီကျင်းပင်အပြင်ဝန်ကြီးချုပ်လီကေချန်နဲ့တရုတ်ပြည်သူ့ကွန်ကရက်အမြဲတမ်းကော်မတီဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံမှုရှိနေပါတယ်သမ္မတဦးထင်ကျော်တရုတ်နိုင်ငံကိုသွားနေတယ်လို့လာမယ့်မေလဇန်မှာလည်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကိုယ်တိုင်တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့ One Belt One Road ထိပ်သီးအစည်းအဝေးတက်ရောက်ဖို့တရုတ်နိုင်ငံကိုတွားရောက်မှာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရလည်းဖြစ်နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ
်။ဆိုရတဲ့အထက်မှာတိုင်ပင်ခံဘက်ကချစ်ကြည်သွားတယ်အခုသမ္မတရုံးသွားတယ်ပေါ့နော်။နောက်တစ်ခါတိုင်ပင်ခံသွားဖို့ရှိပါတယ်။သွားတာကလည်းတရုတ်နိုင်ငံရဲ့ One Belt One Road အစည်းအဝေးနဲ့ဆက်စပ်ပြီးသွားတာဖြစ်ပါတယ်။မေလအလယ်ပါ One Belt One Road တရုတ်နိုင်ငံရဲ့
တရုတ်မြန်မာနှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်ဖြစ်စီးပွားရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံရင်းနှီးမှုပုံမအခိုင်အမာအားကောင်းလာအောင်နှစ်နိုင်ငံဆက်ဆံရေးကိုပိုအရှိန်မြင့်ကြိုးပမ်းနေတယ်ဆိုတာကိုနိုင်ငံတော်တိုင်ပင်ခံရုံးကပြောထားတာပါ
တရုတ်နိုင်ငံကကျွန်တော်တို့ကတော့နိုင်ငံကြားရေးမူဝါဒရဲ့တရုတ်နဲ့ဆက်ဆံရေးအကောင်းဆုံးဆို AVGN 5နိုင်ငံပြီးရင်ကျွန်တော်တို့နေချမ်းသာချစ်ပေးမှုများရဲ့နောက်ချက်ကသက်ဆုံးမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်ဒါနှစ်နိုင်ငံကြားမှာပူးပေါင်းဆက်ဆံရေးတက်မှတ်ထိုးတာ
အခုလိုမျိုးမြန်မာသမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကိုယ်တိုင်တရုတ်ခီးစဉ်တွားရောက်ဖို့ရှိနေတဲ့တရုတ်မြန်မာနှစ်နိုင်ငံကြားစီးပွားကုန်သွယ်ဆက်ဆံရေးနဲ့နှစ်နိုင်ငံကြားစီမံကိန်းတွေပူးပေါင်းဆောင်ရွက်ဖို့ဆောင်ရွက်နေတဲ့အနေအထားကိုတော့တရုတ်နိုင်ငံအခြေဆိုင်တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်ဇော်ကအခုလိုတုံ့သက်ပါတယ
်ပူးလမ်းမှာစထွက်တဲ့နေရာကိုစသွားတာပဲအဲ့ဒီမှာတွေ့တဲ့ဟာတွေပဲသူရေးထားတာရှိတယ်နောက်ဆွေးနွေးတာတွေကတော့ခုနမြေဆုံကိစ္စတို့အဲပိုလန်မှာကိစ္စတို့ကတော့ဆွေးနွေးမဲ့အထက်မဟုတ်ချပါမှာပဲလေအဲ့တော့မြေဆုံကိစ္စကတော့အဲသူတို့အနေနဲ့ကတရုတ်အနေနဲ့ကတော့တခြားနီလန်းငယ်ပြန်ပြီးဖာရာထေးတာလောက်ထားကြင်တာတွေရှိနိုင်တယ်ပိုလန်မှာကတော့အစတွေကရှိပုံရတယ်ဘာဖြစ်လို့လဲဆိုတော့ခုမင်းမှာအဲအမြန်ယထားဖွင့်ပွဲနေ့ကသတင်းကပြောသွားတာတရုတ်ပြည်ကနေပြီးတော့ရွှေလီကိုဖျက်ဖောက်ပြီးတော့သူတို့ကော်ရီဒေါ်လမ်းမကြီးဖွင့်မယ်လေတရုတ်ရဲ့ဗမာရဲ့ဘင်္ဂလားဒေ့ရှ်ရဲ့နောက်ပြီးပါကစ္စတန်ရဲ့အဲပေါက်တဲ့လမ်းကြီးဖွင့်မှာအဲ့တော့တရုတ်ပြည်ကရွှေလီအထိလမ်းတလမ်းဖောက်တာအဲ့ဒီကိုရောက်မယ်လို့ပြောတယ်နောက်တရုတ်ကအဲခုမြင်ကနေပြီးတော့ချင်းရွှေဟော်ကိုဖျက်ပြီးတော့ကြောက်ဖြူအထိရောက်မယ်လမ်းတလမ်းလည်းဖောက်မယ်လို့အဲ့လိုပြောတာပဲအပြေးထားအမြန်လမ်းနေအဲ့တော့ဒါတွေအားလုံးကသူကဒီပိုလာမကြီးရဲ့လက်တက်တွေပေါ့နော် tributary တွေပေါ့အဲ့ဒါတွေအကုန်ချောက်လုတ်ဖို့သူတို့စီမံကိန်းတွေတော့ရှိနေတာပဲအဲ့ဒါတွေကိုအခိုင်အမာစီစဉ်မယ်ခင်ဗျာအ
ခုဒီတရုတ်နဲ့မြန်မာနဲ့ဂျာမန်ရှိနေတဲ့ဒီစီမံကိန်းစီမံချက်တွေရဲ့အမြင့်ဆုံးလိုမျိုးဆိုဒေသခံငါကန့်ကွက်တာရှိတယ်လက်ပောင်းဆိုလို့ရှိရင်လည်းအခုရက်ပိုင်းမှာပြန်ပြီးတင်းမာမှုတွေလည်းရှိနေတော့ဒီတရုတ်မြန်မာနှစ်နိုင်ငံဂျာမန်ပေါ့နော်အန်ဒီရှေ့ဆက်သွားမဲ့စီမံကိန်းတွေရဲ့အခြေအနေကဘလို့များဆွေးနွေးနိုင်ကြည့်ရှိပါလဲအန်ဒီဟုတ
်ဆွေးနွေးပါပါဘာဖြစ်လို့လဲဆိုတော့ဟိုကျမတို့ဗမာပြည်သူတွေအနေနဲ့ဟိုတရုတ်ပြည်ပေါ်မှာတရုတ်နိုင်ငံပေါ်မှာတရုတ်ရဲ့ပွားရေးလုပ်ငန်းတွေပေါ်မှာအမြင်မကောင်းဘူးဆိုတာသူတို့သိပါတယ်တရုတ်ပြည်ကဒါပေမဲ့တခြားနိုင်ငံနဲ့ဆိုင်ရင်အများကြီးတော်တယ်ကျမတို့ဗမာပြည်သူတွေကလေတရုတ်နဲ့ပတ်သက်လို့အမြင်မကြည်လင်တာရှိတယ်ကျမတို့ပြည်သူတွေကဒါလောက်ဟော့ဟော့ရမ်းရမ်းလည်းမဟုတ်ဘူးကြံ့ကြံ့နန်းနန်းလည်းမရှိတော့သူတို့လုံမှာပါဒီကိစ္စတွေက
တောင်တရုတ်ပင်လယ်အရေးပါဝင်အာရှပိုလမ်းမကြီးဖောက်လုံနိုင်ရေးစတဲ့စီမံကိန်းတွေအတွက်တရုတ်နိုင်ငံအနေနဲ့မြန်မာပါဝင်အာရှနိုင်ငံတွေနဲ့ဆက်ဆက်ရေးပုံမခိုင်မှာအားကောင်းလာအောင်လှုံ့ဆော်လာနေတဲ့အနေအထားတွေနဲ့ပတ်သက်လို့လည်းဒေါက်တာလှကျော်ဇော်ကအခုလိုရှုမြင်ပါတယ်
။နောက်တစ်ခုကတရုတ်ကသူတို့အခုတော်သူတို့မျှော်မှန်းချက်ကြီးကြီးထားနေတာကတောင်တရုတ်ပင်လယ်တွင်းကဒီ Code of Conduct ပေါ့အဲအာရှနိုင်ငံများနဲ့တရုတ်နဲ့ပူးတွဲပြီးတော့လက်မှတ်ထိုးဖို့ကိစ္စတွေရှိတယ်။အဲဒီကတောင်တရုတ်ပင်လယ်တွင်းကရေလန်းခီးတွေနဲ့ပတ်သက်လို့အဲတော့ဒီကာလကသူတို့အတွက်အခွင့်ကောင်းမယ်လို့အဲ့ဒီကိစ္စအတွက်လည်းပမာပြည်ကလက်မှတ်ထိုးဖို့လိုသေးတာဟုတ်ပမာပြည်လည်းအဲ့ဒါစီယုံနေပုံရတယ
်။တရုတ်ဆိုရရဲ့2013ခုနှစ်ကအဆိုပြုခဲ့တဲ့စီးပွားရေးဆိုင်ရာပိုလန်ကြောင့်နဲ့27ရာစုရေချောင်းပိုလန်မှကြီးနှစ်သွဲအတွက် ်မြန်မာနိုင်ငံမှာပါဝင်မှာဖြစ်ပြီးဒါဟာဆိုရင်အာရှဒေသနဲ့ဥရောပအာဖရိကစတဲ့ဒေသတွေနောက်အရင်ပိုကလမ်းမကြီးတလျှောက်ကနိုင်ငံတွေကြားကုန်သွယ်ရေးကွန်ရက်တစ်ခုဖြစ်လာဖို့ရှိပါတယ်နိုင်ငံတော်တော်များများပါဝင်လာပြီးဖြစ်တဲ့တရုတ်နိုင်ငံရဲ့ပိုလမ်းမနဲ့ကဘက်လမ်းမစီမံကိန်းတွေမှာမြန်မာနိုင်ငံအနေနဲ့ဘလို့ပါဝင်လှုပ်ဆောင်ပေးနိုင်မလဲဆိုတာကိုလေ့လာနေတဲ့အကြောင်းတရုတ်နိုင်ငံကို6ရက်တာခီးရောက်ရှိနေတဲ့သမ္မတဦးထင်ကျော်ရဲ့ပြောကြားချက်ကိုတရုတ်ဆိုရပိုင်းသတင်းတွေမှာလည်းဖော်ပြနေပါတယ်ရှင်
မဆူမွန်ဆက်သွယ်မေးမြန်းထားတာပါခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကကုသိုလ်ဖြစ်ဆေးရုံဆေးကတ်တွေအများကြီးရှိတဲ့နေရာမှာကိုလိုနီခေတ်ကလေးကတည်ရှိလာခဲ့တဲ့မွတ်စလင်ကုသိုလ်ဖြစ်ဆေးရုံဟာလည်းဒီနေ့ထိတိုင်အောင်လူမျိုးဘာသာမရွေးကိုအခမဲ့ဆေးဝါးကုသနေပေးပြီးတော့မရှိဆင်းရဲတဲ့သူတွေကိုလည်းဆေးဝါးတွေအခမဲ့ပေးနေပါတယ်နှစ်ပေါင်း80ရက်တည်လာခဲ့တဲ့မွတ်စလင်ကုသိုလ်ဖြစ်ဆေးရုံအကြောင်းကိုဒီတစ်ပတ်ရဲ့မြန်မာတခွင်စီစဉ်မှာကိုကောက်ဆိုင်ဟင်းကတင်ဆက်ထားပါတယ်
လူငယ်တွေနှစ်ပေါင်း80ကျော်ကမွတ်စလင်လူငယ်တွေစုပြီးတီထောင်ခဲ့တဲ့ကုသပစ်စီကံလေးကနေအခုဆိုရင်ရန်ကုန်မြို့မှာဘလူးလပန်းချံလမ်းမှာကုသပစ်စေယုံကြီးဖြစ်နေပါပြီ။တချိန်ကစီကံတတတာရှိခဲ့တဲ့ဒီစေယုံဟာအခုဆိုရင်အထွေထွေပြားနာဆောင်အထွေထွေခွဲစိတ်ဆောင်မျက်စိကုသဆောင်နဲ့တာဖော်မီရဲ့ဆောင်တို့ကိုအတွင်းလူနာအဖြစ်အဓိကထားကုသပေးနေတဲ့အပြင်အထွေထွေပြင်မလူနာတွေကိုလည်းနေ့စဉ်အရေးအတွက်200ကျော်ကုသပေးနေပါပြီ။ဒါ့အပြင်ဝေချင်းအစီမပြေတဲ့ကြောက်ကဲ့ဝေဒနာရှင်တွေကိုလည်းဒီနေ့ကို18ရောက်နှုံနဲ့တပတ်မှ6ရက်ခန့်အခမဲ့ကြောက်ကဲ့တန့်စီပေးနေပါတယ်။နှစ်ပေါင်း20လောက်ဒီစေယုံမှာအစေယုံအုပ်အနေနဲ့တာဝန်ထမ်းဆောင်နေတဲ့ဒေါက်တာဆောရဲ့မမုတ်မသားကတော့မွတ်စလင်ကုသိုလ်ဖြစ်စေယုံလို့နာမည်ပေးထားပေမဲ့လည်းလူမျိုးဘာသာမရွေးအားလုံးကိုစေဝါအဖြစ်တခြားလိုအပ်တဲ့အကူအညီတွေပါထောက်ပံ့ပေးရတယ်လို့ပြောပါတယ်
။စေပေးတာကျွန်တော်တို့ကလုံးဝအခမဲ့ပဲပေးပါတယ်။ပြီးတော့စေယုံတက်တဲ့လူနာနော်ထမင်းမစားနိုင်ဘူးထမင်းစားရအစီမပြေဘူးဆိုတော့ကျွန်တော်ထမင်းကျွေးတယ်ထမင်းကျွေးတယ်ပြီးတော့အဖို့စားလည်းမတတ်နိုင်ဘူးဆိုတော့အဖို့စားလည်းပြေကျွန်တော်တို့ကအဓိက orient ကျွန်တော်တို့ကဟိုလောက်တာစင်းရလူနာတွေကိုအဓိကထားတော့ကျွန်တော်တို့ချစ်လာတဲ့လူနာတွေကလည်းစင်းရတာများတယ်ချမ်းသာတဲ့တွေကတော့ပတ်စံချစ်တဲ့လူကတော့တပိညာမှာသွားကြမှာသိတယ်မလားအဲ့တော့လာတဲ့လူကအင်ဂျီတော့မှတစ်ခါလေးပါမလာတာရှိတယ်တချို့လူတွေကမိသားစုမရှိဘူးမိသားစုမရှိတော့လာပြီးတော့လမ်းပေးရလူတွေလာပြီးတော့လမ်းပေးရနေလူတွေမှပြီးတော့လာပြီးတော့ဆေးရုံမထားရတယ်ဆိုတော့သူ့အတွက်ကိုကျွန်တော်တို့ nurse ဆိုတာကျွန်တော်တို့ရှိမှာ nurse aid ပဲရှိပါတယ်နော်အဲ sick companion လို့ခေါ်တယ်အဲ့ဒါပဲရှိတော့အဲ့ဒါဒီပဲစောင့်ရှောက်ရတယ်အဲ့တော့အဲ့ဒီအဖို့ခါပေါ့ကျွန်တော်တို့ကဆေးရုံနဲ့ပေးရပါတယ
်ဒီဆေးရုံဟာဆိုရင်ပြည်တွင်းပြည်ပအလူရှင်တွေရဲ့အလူငွေနဲ့ယက်တည်နေတာဖြစ်ပြီး24နာရီအရေးပေါ်ကုသပေးနိုင်ဖို့အတွက်ကိုတော့ငွေအင်အားဆရာဝန်အင်အားမလုံးလုံးတည်ဘူးလို့တော်တော်ဆောရဲ့မမို့မတားကစက်ပြောပါရယ
်ဟိုအရေးပေါ်ဆေးရုံမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအရေးပေါ်ဆေးရုံဖွင့်အောင်ကျွန်တော်မှငွေချေးမတက်နိုင်တစ်ချက်နော်ဝန်ထမ်းအင်အားဆရာဝန်အင်အားအကုန်လုံးလိုတယ်အဲ့ဒါကြောင့်ကျွန်တော်တို့ကခွဲစိတ်ကုသတာတွေရှိတယ်ဥပမာမျက်စိကုသတယ်ခွဲကုသတယ်ရိုးရိုး general surgery ကုသတယ်အဲ့ဒီဟာတွေပြီးတော့ခွဲမွေးကန်ကလေးတွေမွေးဟိုစီဇရီယန်ဆက်ရှင်ကိုခွဲမွေးတဲ့ကလေးကိုအဲ့ဒါတွေလုပ်ပါတယ်ဒါပေမဲ့အဲ့ဒါတွေအကုန်လုံး elective မွေးပြီးတော့ဟိုဟိုလုပ်တာအရေးပေါ်လာတယ်ခမရအခုလာတယ်သိတယ်မလားကျွန်တော်တို့ချက်ချင်းမခွဲနိုင်ဥဒက်ပေါက်လို့လာတယ်ချက်ချင်းမခွဲနိုင်ဘူးဥဒက်မခွဲဘူးလားဆိုတော့ကျွန်တော်တို့ခွဲကန်ရှိနေတဲ့နေ့မှာအဲ့ဒါမျိုးလူနာလိုင်းခွဲပေးလိုက်ပါအဲ့ဒါမျိုးရှိပါတယ်ဒါပေမဲ့အရေးပေါ်ညာပကြီးခမရဒီစေုံလာလို့ကတော့မခွဲစိတ်ပေးနိုင်ပါကျွန်တော်တို့မှမရှိပါဘူးငွေချေးမတက်နိုင် financially ကျွန်တော်တို့မှနည်းနည်းအခက်ခဲရှိတယ်အဲ့ဒါဆရာဝန်လည်းအခက်ခဲရှိ
ဒီဆေးရုံမှာတမန်တော်အဖြစ်ဆေးကုသပေးနေတဲ့ဒေါက်တာဝင်းဝင်းမြင့်ကတော့ဆေးလာကုတဲ့လူနာအများစုမှာတစ်နှစ်ကိုမွတ်စလင်ဘာသာဝင်40ရာခိုင်နှုန်းအခြားဘာသာဝင်60ရာခိုင်နှုန်းလောက်ကိုဆေးကုသပေးနေတယ်လို့ပြောပါတယ
်အမတို့ကဒီမှာဟိုမွတ်စလင်တွေမဟုတ်ဘူးပေါ့နော်တခြားလူတွေလည်းပါတယ်တစ်နှစ်စာချုပ်ကြည့်မယ်ဆိုလို့ရှိရင်တော့မွတ်စလင်နဲ့ non muslim နဲ့ဆိုရင် non muslim ကတဝက်ကျော်ကျော်ရှိတယ်ပေါ့နော်မွတ်စလင်က40ကျော်လောက်ရှိပြီးတော့ဒီခရစ်ယာန်တို့ဟိန္ဒူတို့ဗုဒ္ဓဘာသာတို့က60ရာခိုင်နှုန်းလောက်အများရှိမှရှိရ
အင်းစိန်မြို့ကမတ်စိန်တွေဦးကလည်းငွေရေးကြေးအစီအပြေခဲ့စဉ်ကသူ့ရဲ့တာဝန်ရှင်တွေကိုဒီဆေးရုံမှာမွေးဖွားခဲ့သူပါအခမဲ့မွေးဖွားပေးခဲ့တဲ့ဒီဆေးရုံမှာပဲအခုသူတို့စီးပွားရေးပြန်လဲအစီအပြေလာတော့အလူပြုတ်လုပ်ပြီးတတိယမြောက်ရင်သွေးကိုမွေးဖွားသွားမယ်လို့ပြောပါတယ
်။ပထမတရားမွေးရယ်။မွေးပြောမှ2013မှာဟိုတားလေးတယောက်ထမွေးရယ်။ အဲ့တော့ကလေးရိုးပဲအင်းစိတ်မှာပဲမွေးကြပါတော့နော်ပြလဲပြအမဒီအခုဒီတတိယမြောက်ကလေးကြတော့ဒီမှာသမီးလေးမွေးခဲ့တဲ့ပုံစံနဲ့ဆိုမာဒီကိုကိုသဘောကျကြတော့အမဒီမှာပြန်အပ်လဲအပ်ပြည့်ပြည့်အမတို့နည်းနည်းစီးပွားရေးစင်ပြလာတော့ဟို free အရင်က free မွေးခဲ့ပြီးမှအခု donation လေးနဲ့မှမွေးခြင်းလဲဆိုတော့ဒီမှာလည်းအပြန်ရွေးချယ်ပြန
်တစင်စကားတစင်ချတဲ့ဒီဆေးရုံမှာစပြီးတော့ဆေးလာကုခဲ့ရာကနေဒီမှာဆေးကုသမှုခံယူလာတာရှင်းနေရှိသွားပြီဖြစ်တဲ့ဒေါ်ကြီးချိုကတော့အခုလိုကုသပြဆေးရုံတွေနောက်ထပ်အများကြီးလိုအပ်သေးတယ်လို့ပြောပါတယ
်။လိုအပ်တာပေါ့နော်ဒီလိုမျိုးဆေးရုံနောက်ထပ်အများကြီးလိုအပ်ပါတယ်ဒီလိုမျိုးဆင်းရဲသားတွေတွေ့လာဒီလိုမျိုးဆေးရုံအများကြီးရှိရင်ပိုကောင်းပါတယ်ပေါ့နော်ပြောချင်ပါတယ
်။အစိုးရအနေနဲ့ဆေးအမြတ်ပြီးကျန်းမာရေးဆိုပြီးစီစဉ်ထားပေမဲ့လည်းအခြေခံလူရဲစားတွေအတွက်ထိရောက်တဲ့ကျန်းမာရေးဝန်ဆောင်မှုလိုအပ်နေသေးပါဒါတော့ဆွေရမမမသားကတော့ကုသပြည့်စေုံတွေပေါ်ထွက်လာဖို့အစိုးရရဲ့ထောက်ပံ့မှုတွေလိုအပ်တယ်လို့ပြောပါတယ
်အစိုးရအဓိကတော့ supporting အနေနဲ့ပြောရင်တော့နိုင်ငံတော်ကမြေကြီးကို free ပေးတယ်အဲ့ဒါမျိုးလှုပ်ချင်တယ်နောက်ပြီးတော့သူတို့အားပေးတယ်ဂျမိုင်းဝန်ကြီးဌာနကတိရမလာလာပါ Trahita လုပ်ငန်းလုပ်မယ်စေုံတူထောင်မဲ့လူတွေလာကြပါခင်ဗျားတို့မြေကြီးပေးပါမယ်ဟုတ်လားမြို့နယ်တိတ်မဝေးတဲ့နေရာမှာမြေကြီးပေးပြီးတော့သိတယ်မလားပြီးတော့စောက်လို့ပို့လဲသူတို့အကုန်လုံးအစင်ပြေအောင်လုပ်ပြီးတော့သိတယ်မလားဘာသာဝင်အားလုံးပေါ့မွတ်စလင်ခရစ်ယာန်ဗုဒ္ဓဘာသာသိတယ်မလားအဓိကကတော့ဗုဒ္ဓဘာသာပေါ့ဗမာပြည်မှာတော့ဗုဒ္ဓဘာသာအများဆုံးပါအဲ့တော့ဗုဒ္ဓဘာသာအားလုံးလူသိတယ်ဝင်ပြီးတော့ပါဝင်သိတယ်အဲ့ဒါမျိုးလှုပ်လာရင်တော့ကျွန်တော်ထင်တယ်အဲ့ဒါဒီမှာဒါမျိုးစေးရထပ်ပြီးတော့ပေါ်လာမှာ
ဒီကရင်130ခက်မူဆလင်ကုသပြေဆေးရုံဟာဆွေတစ်နှစ်ကိုအတွင်းလူနာ9000ကျော်ကုသပေးပြီးတော့ပြင်ပအထွေထွေလူနာ9000ကျော်ကိုအခမဲ့ဆေးကုသပေးနေပါတယ်ခင်ဗျာ
ကိုကောင်းဆက်ဟင်တင်ဆက်ထားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ဒေါက်တာရှင်များရှင်ခုတစ်ခါမှာတော့တကြံကြိုတေးလက်ဆောင်နေနဲ့ဇဝင်းထွတ်သီးဆိုထားတဲ့အကြိုနဲ့မနဲ့တခြင်းကိုတင်ဆက်ပေးကြပါတယ်ရှင်
ဒါချင်းလည်း view ရဲ့တကြံကြိုတိလက်ဆောင်ကိုနှစ်ကြိုက်နှစ်တက်ပြလိုက်မယ်လို့မျှော်လင့်ပါတယ်။ view ကနေတောက်ကြံညနေခင်းစီစဉ်တွေကိုဆက်လက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်မှာတော့တိုက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြဖို့ရှိပါတယ်ရှင
်။ view မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဧပြီလ10ရက်စနေနေ့ညပိုင်းတွင် VOA မြန်မာပိုင်းအစီအစဉ်ရထုံးလင်းချက်တွေကိုတော်တာရှင်နေနာဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမီတာ190တို့ကနေထုံးလင်းပေးမဲ့အစီအစဉ်တွေမှာဆိုရင်တော့စနေနေ့ညတိုင်းလေလိုင်းအစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်။အစီအစဉ်ထုံးလင်းမှုမဆုမွန်နဲ့မက်အေးသနာကျော်တို့တင်ဆက်ထားတဲ့တိုင်းလေလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါစနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ကျမတို့ဒီညနေပါတော့မြန်မာနိုင်ငံမှာဒီရှေ့သတင်းဘက်တွေမှာကြားရောက်တော့မဲ့တကြံပွဲတော်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ထားပါရစေ။မြန်မာနိုင်ငံမှာရုံးပိတ်ရက်တွေလျှော့ချတာနောက်ပြီးတော့မန်တန်ဆောက်လုပ်မှုကန့်သက်တာတွေပြီးတော့အခုဆိုရင်လည်းတကြံတန်ချက်ကိုဒီစီစီရေးတင်ခိုင်းတာမျိုးဟိုဟိုတနေ့ဒီတန်းမှာပေါ်နေတယ်ဆိုတော့ဒီလိုတကြံမတိုင်ခင်တွေကလူတွေတော်တော်လေးပြောစရာတွေဖြစ်နေတဲ့ဒီတကြံဖြစ်ပါရစေ။ဒီလိုနိုင်ငံရဲ့ကြက်တဲနေတဲ့စီးပွားရေးအခြေအနေလည်းရှိနေတော့အခြေခံလူရန်းစားတွေရောဒီဆင်းရဲချမ်းသာမရွေးဒီတကြံနှစ်တစ်ခုပွဲတော်မှာဘယ်လိုများပါဝင်ပြီးတော့ဆင်နွှဲနိုင်မလဲဆိုတာကျမတို့ဝိုင်းပြီးတော့ဆွေးနွေးကြမှာပါ။ဖိတ်ခေါ်ထားတဲ့ဒီပင်နိုင်သောရရှင်ပင်နိုင်ဆွေးနွေးမဲ့သူတွေကတော့ကိုတီဟာသွေးသူက NHA သတင်းဌာနကဖြစ်ပါတယ်။ကိုတီဟာသွေးလေလိုင်းပေါ်မှာရှိပါတယ်နော်
။ဟုတ်ကဲ့ရှိပါတယ်ဗျ
။ဟုတ်ကဲ့ပြီးတော့မြို့မုံတွင်ဖြစ်ပါတယ်ဖိတ်ခေါ်ထားပါတယ်လူငယ်စာရေးဆရာတူပါ။ကိုမြို့မုံတွင်ကြားရပါလားရှင်
။ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါ
။ဟုတ်ကဲ့မင်္ဂလာပါရှင်။ပြီးတော့ကျမတို့အိုးဝေတန်ချက်အဖွဲ့ရန်ကုန်မှာတန်ချက်ထိုးမဲ့တန်ချက်အဖွဲ့ကကိုမင်းသွေးတစ်ပါသူကရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကျောင်းသားများတမက်ကအမှုဆောင်လည်းဖြစ်ပါတယ်။ကိုမင်းသွေးတင့်မင်္ဂလာပါရှင
်။ဟုတ်ကဲ့မင်္ဂလာပါခင်ဗျ။
โอเคနောက်ဆုံးဖိတ်ခေါ်ထားတဲ့တယောက်ကတော့ကျမတို့ရဲ့ကိုစီသူကျမတို့ VOA ကအားထားရတဲ့သတင်းတော့ကြော်ကြီးပါကိုစီသူကြားပါလား
โอเคโอเคကြားပါလားခင်ဗျာ
โอเคရှင်အဲ့တော့ပင်နိုင်ဆွေးနွေးပေးမဲ့လူတွေအားလုံးကိုရောက်နေပါပြီထုတ်လို့သူမဲ့စုမုံကလည်းဒီပေါင်းဆွေးနွေးမဲ့သူတို့တော်ရရှင်တွေကိုလည်းတယ်လီဖုန်းကနေဆက်သွယ်နေပါတယ်ဆိုတော့ပထမဆုံးကျမဟိုအရင်ဒီပင်နိုင်ဆွေးနွေးမဲ့သူတွေတဲရနာနေပြီးတော့ကိုတီဟာသွေးကိုမေးချင်ပါတယ်ဒီကျမတို့အခုကြုံနေရတဲ့တကြံပေါ့နော်အခုကြုံရတဲ့အခုခေပိုင်းတွေတင်မှာပြောင်းလဲလာတဲ့တကြံပေါ်မှာကိုတီဟာသွေးဘယ်လိုမြင်ပါလဲရှင့်နည်းနည်းသုံးသပ်ပေးပ
ါဟုတ်ကဲ့ပြီးခဲ့တဲ့ကနေစပြီးတော့ပေါ့နော်အစိုးရအတက်ဟိုပေါ့အစိုးရစပြီးတော့တာဝန်ယူယူခြင်းနဲ့တကြံကြတယ်ဗျတကြံကြတော့အစိုးရအသေးအဓိကရန်ကုန်တိုင်းပေါ့နော်ရန်ကုန်တိုင်းအစိုးရရဲ့ policy အတက်နဲ့စပြီးတော့အဲ့ဒီမှာတကြံနဲ့စတွေ့တာပဲအဲ့ဒီမှာပဲရန်ကုန်တိုင်းအစိုးရအတက်ကနေပြီးတော့ကျွန်တော်တို့ကိစ္စဆက်ကပိုကိစ္စဆက်ဆိုပြီးရတဲ့လွန်ခဲ့တဲ့20 30လောက်ကကြီးခဲ့တဲ့ဒီတကြံပုံစံပေါ့နော်ပျော်ပါတဲ့ပုံစံကျွန်တော်တို့ဒီကျင်းပတဲ့ပုံစံကိုဆက်ချင်းမဲ့သူကဟိုပြောင်းလဲပစ်လိုက်တယ်အဓိကဒီမန်ဒက်တရားစီဝါရေးကိစ္စလာတဲ့စီဝါရေးဆန်လာတဲ့မန်ဒက်တွေဖြစ်တဲ့တရားအကြောင်းပြုပြီးတော့ဘူးစီဝါတွေနောက်ကမှမချစ်စစ်မချစ်လိုက်တာတွေရင်ကျင်းမှုတွေမတင်တော်တာတွေဖြစ်တယ်ဆိုတဲ့သဘောမျိုးတွေနဲ့သူကဒါကိုပြုပြင်ဖို့စူးစမ်းတဲ့အနေနဲ့သူကဒီတကြံမန်ဒက်တွေကိုဒီပါမစ်ချပေးတဲ့ပုံစံဒီကံကြတဲ့အစားသူကြောင်းပြီးတော့ကြိုးစားတယ်ဒါပေမဲ့အဲ့ဒီမှာပဲလူငယ်အများစုကသူတို့ကပြင်ဆင်ထားတဲ့သူတို့စိတ်ကူးတဲ့စိတ်ကူးပုံပေါ်ထားတဲ့ကြော်ဖို့ပြင်ထားတဲ့ပုံစံနဲ့တခါလေလွဲနေတဲ့ခါကျတော့အားလုံးကဝေဖန်ကြတယ်အားလုံးကမပြောနိုင်ဘူးပေါ့နော်အဲ့တော့အဲ့တုန်းကလည်းဝေဖန်တန်တွေထွက်ခဲ့တယ်အခုဒီနေ့မှလည်းဟိုဘယ်လိုလဲဆိုပြီးအားလုံးကဒီလေးလာကြည့်ရတဲ့အချိန်မှာအတန်လေးတွေကပို့ထွက်လာတာပေါ့နော်ဟိုပြီးခဲ့တဲ့နှစ်ကအနေထားကိုနည်းနည်းလေးပြုပြင်ပြောင်းလဲပြီးတော့ဟိုရှင်းနှအောင်လို့ကိုကြိုးစားတဲ့သဘောလေးတွေ့ရတာလွဲရင်တခါဘာမှသူတကြမတွေ့လာတဲ့အပြင်ဟိုဟာရန်ကုန်တိုင်းဝန်ကြီးချုပ်ကလည်းပြီးတော့ပြီးခဲ့တဲ့ဒီဟိုမှာကျွန်တော်တို့ဒီပြည်ထောင်စုရှင်ဘက်တခုမှာမိဘတွေကဟာဟိုသားသမီးတွေကိုဟိုသူချိန်ပြီးတော့စိတ်မောရမယ့်ကိစ္စမျိုးမဖြစ်အောင်ဆိုတော့အားလုံးကပြောရမယ့်လူတွေကတော်တော်လေးဟိုဟိုပေါ့နော်ဟိုဘလို့အရန်တင်းကျက်တဲ့အချိန်တင်းကျက်တဲ့ပြင်းပြရင်ဒါဖြစ်နေမလားလို့တော်တော်ဖြစ်ပြီးတော့အပြောကြဆိုကြဝေဖန်ကြတာလည်းရှိတယ်ဗျအခုကတပြေးပြေးနဲ့နီးကျက်လာချိန်မှာအားလုံးကတော့အပြော်ရှာတဲ့ကံမှာတော့ရအောင်တော့ပျော်ဖို့တော့ကြိုးစားကြပါမယ်လေ
။ဟုတ်ကဲ့
။ဒါပေမဲ့ဘယ်လိုတွေဖြစ်ကြမလဲ။စီကထိန်သိမ်းပိုင်းနဲ့ဘယ်လိုတွေဖြစ်ကြမလဲဆိုတော့ဒါကျွန်တော်တို့က ကြည့်ရမှာပေါ့နော်အတူတူကတော့အရင်တီကနှစ်လိုပဲကန်ကြွယ်ဖို့တူသားနေတော့ကျွန်တော်တွေ့ရပါတ
ယ်ဟုတ်ကဲ့ဟိုကိုတီဟာသွေးအခုလိုပြောသွားလို့ပြောင်းလဲလာတယ်ဆိုလို့ဒီကျွန်တော်တို့စီကိုတော်ရရှင်တယောက်အစားရေးပြီးတော့ပို့ထားတာလေးဖွင့်ပြခြင်းနဲ့မာဂရက်ခင်နဲ့အန်တီမာဂရက်ခင်ကတော့သူတို့ခက်တုံကတကြံလေးကိုဟိုအမှတ်တရနဲ့တတိကျပြောလာတာပါ
ငငယ်တော့ကတကြံကြပြီဆိုရင်အဖေကဒီချန်ရှိမှာအုံးလေလေးတွေပတ်ချဝိုင်းထူပြီးတော့ရေပက်မန်တက်ကလေးဆောက်ပေးတယ်လေဆောက်ပြီးတာနဲ့မန်တက်ကလေးကိုကြည့်ပြီးကျမပျော်ရွှင်ခဲ့ရပါတယ်ရေပက်ခံကားတွေတစည်းပြီးတစည်းရေပက်ရတာလည်းသိပ်ပျော်စရာကောင်းပါတယ်အဖွားကရေပက်ခံကားတွေကိုမုတ်လုံးရေပေါ်လှုပ်ကြည့်တယ်လေညနေရောက်တော့ရေခဲရေတဲ့ရေမွှေးထည့်ပြီးတော့ရေပက်ကြတာပေါ့အေးလိုက်တာမွှေးလိုက်တာလို့ရေပက်ခံကားတွေကအော်သွားရင်အရန်သဘောကျပြီးပျော်မိတယ်လေမန္တက်ကိုတော့အဖေကအေးမယ်မှွေးမယ်လို့နာမည်တက်လိုက်တာပေါ့လူပိုစီဖို့အတွက်တငယ်ချင်းတွေကိုလည်းအဖေကကားနဲ့လိုက်ခေါ်ပေးသေးတယ်လေနေ့လယ်နားချိန်ဆိုရင်တော့တငယ်ချင်းတွေကိုအိမ်မှာပဲထမင်းကျွေးတာပေါ့လေငငယ်တုန်းကတကြံကိုဒီလိုဖြတ်သန်းခဲ့ရတာပါတကြံပြီးသွားတော့လေတကြံရက်တွေကိုတတတာတပတ်လောက်အောင့်မေ့သတိရမဆုံးဘူးပေါ့တကြံရေကစားဖို့လာကြတဲ့ကိုယ့်ရဲ့ចောင်းနေပဲတငယ်ချင်းတွေထဲမှာခရိယံကိုယ်ငယ်သူတွေလည်းပါတာပေါ့လေတကြံဆိုတာဘယ်တော့မှပြက်ကွယ်သွားယူထုံစံမရှိပါဘူးရတဲ့နီးနဲ့တကြံကိုအားလုံးပျော်ရွှင်စွာဖြတ်သန်းနိုင်ကြပါစေရှင်
။ဟုတ်ကဲ့အန်တီမာဂရက်ခင်ပြောသွားသလိုပဲဒီဘာသာမရွေးလူမျိုးမရွေးမြန်မာနိုင်ငံကအနှစ်တကူတကြံပွဲတော်ကိုဝင်ပြီးတော့ဆင်နွှဲကြပြီးတော့ရတဲ့နီးနဲ့လည်းတကြံကိုပျော်ရွှင်ဖြတ်သန်းကြရတယ်ဆိုတော့ဒီအစိုးရတွေဘလို့ပဲပြောင်းပြောင်းပေါ့လေပျော်တဲ့လူတွေကတော့ပျော်နေတာပါပဲ။ဆိုတော့ဒီမှာကိုမြုံမုံလေးစာရေးဆရာမြုံမုံလေးကိုမေးချင်ပါတယ်ကိုမြုံမုံလေးဒီနှစ်တကြံမှာဘာတွေများထူးထူးခြားခြားမြင်ပြီးပါလဲလူငယ်တယောက်ရဲ့အမြင်အနေနဲ့ပေါ့လေ။
အဲဒီနှစ်တကြံပေါ့နော်ဒီနှစ်တကြံမှာအခုတစ်ဖြစ်ပေါ့နော်ဒီကျွန်တော်ရေဒီလွတ်လပ်တဲ့အစိုးရပေါ့နော်ပြည်သူ့အစိုးရအယတအစိုးရဆိုတာတက်လာပြီးရဲ့နောက်ပိုင်းမှာဒီကျွန်တော်ရေတန်ကျက်ထိုးပါပေါ့နော်တန်ကျက်ထိုးရေပြန်ပြီးတော့ခက်စားလာတယ်ဒီနှစ်မှာပို့ပြီးတော့အားကောင်းလာမယ်လို့မြင်တယ်ဒါပေမဲ့ချက်နေရဒီလိုပေါ့နော်ဒီရန်ကုန်မှာတစ်မျိုးမန္တလေးမှာတစ်မျိုးပဲခူးမှာတစ်မျိုးတို့အစိုးရမျိုးမျိုးကနေထုံနေအဲ့ဒါတစ်ခုပေါ့နော်နောက်တစ်ခုအရန်စိတ်ဝင်စားဖို့ဆောင်နေနောက်ထပ်တစ်ချက်ကကြောက်ကျွန်တော်ရန်ကုန်မှာဗျရန်ကုန်မှာဘာဖြစ်တော့လဲဆိုတော့ဒီမှာသုဝနဘူမိဆိုတဲ့ဝင်ကြီးပေါ့နော်အခုဆိုရင်သုဝနမှာပြင်ဆင်နေတကယ့်အကြီးကျယ်ပြင်ဆင်ပြီးငွေကြေးဒေါ်လာရောသန်းနဲ့ချီသုံးယူနေတယ်ဒီလိုပဲ The One Entertainment Park ဆိုတာရှိတယ်သုဝနမှာပဲသူကလည်းတကယ့်အကြီးကျယ်ရင်းနှီးမြှုပ်နေတာအဲ့တော့ကျွန်တော်ကဒီနေ့တကယ်ရန်ကုန်မြို့မှာပေချာဘောက်ကမန်းတကြီးရော့ပါတယ်ရော့ပါပြီးတော့ဒီလိုဝင်းလိုက်ပေါ့နော်ဒီဝင်းထဲမှာလူငယ်ကိုစုထားပြီးတော့လူငယ်ပျော်ပါလို့ရမယ်နေရာတစ်တည်းပေါ်လာတယ်ဒါဟာကျွန်တော်မြမတင်းကြံတမိုင်းမှာတစ်ခါမှမရှိဘူးတဲ့ပုံတံတိတ်ကိုတွားနေတယ်ကျွန်တော်က Water Festival တော့ International Festival တခုပုံတံအောင်တွားနေတယ်ဒီမှာလာပြီးတော့အဲ့ဒီဝင်းဝိုင်းထဲမှာလာချော်ပြီးမဲ့လူရာလဲ Local Artist တွေနိုင်ငံတကာအထင်ရှားတဲ့နိုင်ငံတကာမှာအင်မတန်အောင်မြင်နေတဲ့ဟို player တွေပေါ့နော်ဒီ EDM player တွေ DJ player တွေကနေလာပြီးတော့ချော့ပြင်းနေတာတွေ့ချော့ပြင်းမယ်ဆိုတော့တွေ့နေရတယ်ဒီတော့လည်းလူငယ်ကြီးကစိတ်အားထက်သန်နေကြတယ်လက်မှတ်တွေလည်းအခုပေါ့နော်ဟိုတနေ့နဲ့တနေ့လက်မှတ်စည်းရလည်းတက်နေတယ်လူငယ်ကြီးလည်းအလူရက်အဲ့နဲ့အားတက်ကိုဝယ်နေရအောင်တွေ့နေတယ်ဒါဟာဒီနှစ်မြမတင်းကျန်ရရန်ကုန်မြို့အထူးသဖြင့်ရန်ကုန်မြို့ရဲ့တင်းကျန်ရထူးခြားတဲ့အပြောင်းလဲတစ်ခုလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒါပေမဲ့ကိုမြို့မောင်လေးဒီမှာလက်မှတ်တွေကလည်းရောင်းနေတယ်ဆိုတော့ဈေးကတော့ကြီးမြင့်ပါပဲလေအဲ့တော့ဟိုစားဒီလက်မှတ်မွေနိုင်တဲ့သူအခြေခံလူတန်းစားအများစုလူငယ်တွေအဲ့ဒီလူတန်းစားကလူငယ်တွေအနေနဲ့ရောသူတို့ဒီလိုမျိုးဘလို့ပါဝင်ဆင်နွှဲနိုင်မလဲအဲ့ဒီလိုမျိုးခြံဝင်းတွေမှာတွားပြီးတော့သူတို့ဟိုပျော်လို့ရမယ်အခွင့်အရေးရှိမလားရှင်
အဲ့လိုမျိုးအောင်မရှိနိုင်ဘူးမြန်လက်မှတ်စည်းရောဒါအခြေခံလူတန်းစားနဲ့ပေါ့နော်လက်မှတ်မိနိုင်တဲ့စည်းတွေဖြစ်နေရအောင်ကျွန်တော်တွေ့နေရတာတော့စိတ်မကောင်းစရာတစ်ခုပါပဲနော်ဒါပေမဲ့ဒီလူငယ်ရလဲစိတ်ဝင်စားလို့ကောင်းနေပြောကျွန်တော်ဒီ EDM ဘွဲရတဲ့ဒီရှေ့မှာလဲတောက်လျှောက်ပြီးဝင်းဟိုဒီ entertainment park တွေထဲမှာလုံနေရတယ်ရှိနေတောက်လျှောက်ကိုလုံနေရတော့တော်များရဲ့လောက်လာရဲ့လူတွေကလဲတကယ်ဝေါ်ကပန်းနံပါတ်1နော်ဟိုနံပါတ်1နံပါတ်2အဲ့လိုမျိုးတကယ်ဖြစ်ပြီးနော်ဒေါ်လာသန်းနဲ့ချီပေးနေတဲ့လူတွေလားဒီလူတွေလိုင်းနဲ့ချစ်ချစ်တို့လူတွေတောင်းနဲ့သိန်းနဲ့ချီပြီးတောင်းအသိန်းတော့မရှိပါဘူးတောင်းနဲ့ချီပြီးသွားနေရောဒါဟိုပါဘောနော်ပျော်နေပျော်နိုင်ရတယ်ဘောနော်တော်တော်များများပေါ့နော်ဟိုအစင်းတန်းတစ်ခုပျော်နိုင်ဒါပေမဲ့လုံးဝအခြေခံလူတန်းစားရဲ့အတွက်ကိုဒါဟာတစ်ခက်ခဲတစ်ခုအသာသေးတစ်ခုပဲဖြစ်မယ်သူတို့ရဲ့အတွက်ကတော့ထုံးတယ်တမ်းပဲဒီ ီလမ်းပေါ်မှာရှိနေတဲ့ဖြုတ်ပြီးရင်မန်တက်တွေတော့မဟုတ်မျိုးတော့ခံမှရှိရှိမှရှိလို့ဝင်မန်တက်တော့အဲ့လိုဟာရောက်အခုလက်ရှိနေအောင်ပါပါခင်ဗျာ
အဲ့ဒါဆိုရင်အဲ့ဒီလိုမျိုးဒီကွန်မြူမွန်လွင်ပြောသွားတယ်လို့မျိုး entertainment ဟိုခြံဝင်းကြီးတွေနဲ့တွားပြီးတော့လူငယ်တွေစုတစုတစုဝဲပျော်လို့ရအောင်လုပ်ပေးထားတဲ့နေရာတွေတီထွင်ဟိုစာဖွင့်ပေးထားတယ်ဆိုတော့အဲ့ဒီဟာလုံခြုံရေးအခြေအနေကိုစဉ်းစားမိပါတယ်ဟိုကိုစီသူကျမတို့ရဲ့တရင်နောက်ကိုစီသူလုံခြုံရေးအခြေအနေကိုသူတို့ဒီမြန်မာအစိုးရအနေနဲ့ကင်တွယ်နိုင်မလို့ထင်ပါလားရှင
့်ဟုတ်ကဲ့လုံခြုံရေးအနေနဲ့ကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ရက်ပိုင်းတော့ဒီရန်ကုန်တိုင်းဒေသကြီးကျုံးမှာတို့ရဲတဖွဲ့ရစီဝေးလောက်တော့ကျွန်တော်တို့မီဒီယာတွေကိုခေါ်ပြီးတော့နားထောင်ခိုင်းပါလေဗျာအဲ့မှာကျွန်တော်တို့သိခဲ့ရသလောက်ချက်လက်တွေရအဲဒီရဲအား6000နဲ့8000အထိတို့သုံးပြုမယ်ဒီလူစီကားတဲ့နေရာတွေမှာဒီမြန်မာနိုင်ငံရဲတဖွဲ့ရဒီရဲတွေကိုနေရာချထားမယ်ပေါ့ခုနဆရာမြေမုံလွင်ပြောသွားတဲ့ဒီ entertainment မန်တက်ကြီးတွေပေါ့နော်ဒီဒီဝင်းတွေထဲမှာလုံမဲ့the one and the demand တို့ဒီတူနာဘူမီတို့မှာလုံမဲ့နေရာတွေမှာလည်းရဲရင်အားတွေကိုများများချမယ်လို့သူတို့အဲတုန်းကပြောထားပါတယ်ဗျပြီးတော့ဒီချာမန်တက်တွေရှိတဲ့နေရာတွေမှာလည်းလုံခြုံရေးတွေရဲလုံခြုံရေးတွေပေးမယ်လို့အဲသူတို့အဲတုန်းကကျွန်တော်တို့ပြောပါတယ်နောက်ပြီးတော့အဲ့လားအပြင်ကိုဒီခွင့်ပြုချက်ရထားတဲ့ဒီလို entertainment မန်တက်တွေနောက်ဒီစီးပွားရေးကုမ္ပဏီတွေရနဲ့လုံမဲ့ဒီရှောက်လွာတင်ထားတဲ့မန်တက်တွေကလည်းသူတို့ဒီဘောဒီကြရာဒီပုဂ္ဂလိကလုံခြုံရေးကိုလည်းမဖြစ်မနေငှားရမယ်ဆိုတဲ့အချက်လက်တွေပါပါတယ်ဗျအဲ့ဒါအပြင်ကိုဒီလူမှုအဖွဲ့အစည်းတွေအနေပြီးတော့လဲဒီလုံတကြံမှာလုံခြုံရေးအနေနဲ့ဘယ်လိုဝိုင်းဝန်းကူညီကြမယ်နောက်ဒီနိုင်ငံကူညီမှုလို့အတင်းမျိုးအနေပြီးတော့လဲဒီလိုမတော်တဆထိခိုက်တာမျိုးတွေကိုကူညီကြဖို့လဲဒီစီပင်သားရုံးမှာဟိုတနေ့ကပဲကျွန်တော်တို့မီဒီယာတွေကိုခေါ်ပြီးတော့သူတို့ဆွေးနွေးတာတွေကိုကျွန်တော်တို့နားထောင်ခိုင်းပါတယ်ဆိုတော့လုံခြုံရေးအနေနဲ့တော့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ကောစီပင်အနေနဲ့ကောရန်ကုန်တိုင်းဒေသကြီးအနေနဲ့ရောတော်တော်လေးပြင်ဆင်ထားရဲဆိုတော့အခြေအနေမျိုးတော့ရှိနေပါတယ်ဗ
ျဟုတ်ကဲ့သူတို့ပြင်ဆင်တဲ့အတိုင်းရောသူတို့အကောင့်တွေပေါ်ဆောင်ရွက်နိုင်မယ်လို့ဟိုကိုစီသူသုံးသက်ပါလား
အချက်လက်တွေအရာသူတို့တမတ်ချက်တွေအရာအသေးချာလုပ်မယ်ရဲတွေကလည်းစနစ်တကျဖိဖိစီစီလိုက်ပြီးတော့လုံခြုံရေးယူနိုင်မယ်နောက်ပုဂ္ဂလိကလုံခြုံရေးကိုလည်းတည်တည်ချာချာကြီးကြပ်ပြီးတော့လုံခြုံရေးလုပ်နိုင်မယ်ပြီးတော့ကူညီပေးမဲ့လူတွေကလည်းစနစ်တကျကူညီမယ်ဆိုရင်တော့ကျွန်တော်တို့ကြံအေးစစ်စစ်ပြီးသွားနိုင်မဲ့အချင်းမျိုးတော့ရှိပါတယ်ပြီးတော့အခုကနောက်ပိုင်းမိနစ်ကစပြီးတော့ဗောနော်ရဲတွေကဟိုရင်တော့ဆိုရင်မူးပြီးတော့တောင်းကြတဲ့လူကစလို့အဲ့လိုဂျက်စကန်ခေါ်သွားပြီးတော့ချုပ်ရက်ထည့်ထားတာမျိုးတွေကရှိတော့ခုနှစ်တော့အဲ့လိုမျိုးမဟုတ်တော့ဘဲနဲ့မိနစ်ကစပြီးတော့ဗောနော်မူးပြီးတော့လမ်းပေါ်မှာမူးပြီးတောင်းကြတယ်ဆိုရင်လည်းအဲ့လိုမူးတဲ့အထိမူးပြေတဲ့အထိဗောနော်လမ်းပေးမှာပဲခဏခေါ်ထားပြီးတော့မူးပြေသွားရင်အိမ်ကိုပြန်ပို့ပေးတာမျိုးဗာမျိုးလုပ်တယ်ဆိုတော့အဲ PPCC လောက်ခဲ့မယ်ဆိုရင်တော့တကြံအေးစစ်စစ်နဲ့ပြီးသွားမယ်တဘောမှာတော့ရှိပါတယ်ဗျ
ဟုတ်ကဲ့ကိုစီသူလေးလိုက်ပေါ်မှာခဏနေပါအောင်ကျေးဇူးတင်ပါတယ်ရှင်အခုကိုမင်းသွေးတစ်ကိုဒီတန်ချက်အကြောင်းကျွန်မမေးချင်ပါတယ်ဟိုတန်ချက်ဆိုတာလေတကြံရဲ့တကယ်ကိုအနှစ်သာရမပါမဖြစ်ဟိုဂုံးအင်္ကာတစ်ခုဖြစ်လေတော့အခုတန်ချက်တွေဟိုဆက်ဆူလို့ရတဲ့အခြေအနေပေါ့လေဟိုခေရဲ့ဟိုနိုင်ငံရေးလူမှုရေးကိစ္စတွေမှာထင်ဟပ်ပြီးတော့ဆက်ဆူလို့ရတဲ့အနေအထားကဟိုအခုခင်နဲ့အခုနှစ်ပိုင်းနေနဲ့အရင်တော့ကနေနှိုင်းရှင်ဘယ်လိုဖြစ်လာပါပြီလဲရှင်
ဆိုကျွန်တော်တို့ဒီ2023ပိုင်းကာလမှာတော့ဟိုကျွန်တော်တို့ဟိုပြည်နှမှုကြီးနေကာလမှာတော့တကြတန်ချက်ဆိုတာဘာမှမဟုတ်ပဲပြိုပြေးနေနေရောသူ့ရဲ့အနှစ်သာရရောဘာမှမရှိခဲ့ပါဘူးဆို2014ခုနှစ်နောက်ပိုင်းကာလတွေမှာတော့တန်ချက်တွေကောင်းကောင်းလေးဖွံ့ဖြိုးလာတယ်နောက်ပြီးတော့ဒီယူဟိုးရင်တော့တကြံရဲ့အနှစ်သာရဟိုပြန်ပြီးတော့ပြေဝလာတာပဲကျွန်တော်တွေ့ရပါတယ်ဆိုတော့ဒါပဲဒီဘက်နှစ်ကာလတွေဟိုပေါ့ဟိုလက်ရှိဒီနှစ်မှာဆိုလို့ရှိရင်တော့ကျွန်တော်တန်ချက်ကိုဟုတ်ကွန်ပျူတာတင်ရမယ်ဒါမှမဟုတ်စင်စာတင်ရမယ်ဆိုတာမျိုးတွေထွက်လာတာအဲအဲ့တခုကတော့ကျွန်တော်တို့အနေနဲ့ကတကယ်တမ်းကြရင်တော့ဒါလက်ခံလို့မရဘူးပေါ့လေဟိုနိုင်ငံသားတယောက်လွတ်လပ်စွာဒီဟို freedom of expression ကိုထိခိုက်တယ်လို့မြင်တယ်အကယ်၍ဒါပြည်သူတွေဒီကိစ္စကအစိုးရကြိုတင်ပြီးတော့တာစီပိတ်ပင်ရမှာမဟုတ်ဘဲနဲ့တန်ကြအဖွဲ့ကကိုယ်တိုင်တာဝန်ခံနိုင်လို့ရှိရင်သူတို့ထုတ်ရတန်ကြကိုတော့ကွန်ပျူတာတင်တယ်ကြိုတင်စီစင်စာတင်ထားတာမျိုးကတော့ဒါမလုပ်တင်တဲ့ကိစ္စလို့ထင်ပါတယ်တကြံရဲ့နေတာတော့တန်ကြဲ့အနှစ်သာရကိုထိခိုက်စေတယ်လို့မြင်ပါတယ
်ဟုတ်ကဲ့ဟိုအခုဟိုလွတ်လပ်တဲ့အရတားအစိုးရအစ်စ်မှာဘာဖြစ်လို့ဒီလိုမျိုးစီးမြင့်ဥပဒေကိုဟိုလိုနေရာတိုင်းမှာတော့မဟုတ်ဘောလေဟိုတမျိုးဒီတမျိုးဟိုထုတ်ပြန်တယ်လို့ထင်ပါလဲ
ကျွန်တော်ဒီတင်နေတဲ့အတိုင်းဒေတာရေးအစိုးရတွေနဲ့ဗဟုအစိုးရနဲ့ဟိုဘယ်လိုမျိုးဆက်ဆံနေဘယ်လိုမျိုးအမိန့်ပုံစံစီးဆင်းနေဆိုတာတော့ကျွန်တော်ကတိတိပပမသိရဘူးဒါကိုတော့မပြောနိုင်ဘူးလေဒါပေမဲ့တခုကြည့်တာကကျွန်တော်တို့အမြင်ကတော့ဒီ local ပြဿနာတွေပေါ့ ဒီ data ဆိုင်ရာပြဿနာမဟုတ်ဘူးတနိုင်ငံလုံးနဲ့ဆိုင်တဲ့ပြဿနာတွေမှာတော့တကြောင်တကာတရားတစ်ပုတ်စမ်းပုံစံမျိုးတော့မဖြစ်သင့်ဘူးလို့မြင်ပါတယ်ဒါအစိုးရအဖွဲ့ရဲ့အုပ်ချုပ်မှုစီးစိမ်းပုံကိုဟိုပြက်ပြားစေနောက်ပြီးတော့ဒါကသူ့ရဲ့ဂုဏ်ရင်ကလက္ခဏာကိုပြည့်ရင်းစေလို့မြင်တယ်ဟိုတကယ်တမ်းဆိုလို့ရှိရင်ဒါတကြံဆိုတကြံတန်ကြတို့မှုတကြံဆိုတာက တနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ခုလိုမျိုးတနည်းအားလှုပ်ပေးတယ်တနည်းအားကတော့စင်တာတရားမယ်ဆိုတာမျိုးတွေကမဖြစ်သင့်ဘူးဒါအစိုးရရဲ့အုပ်ချုပ်ပုံမှာခြုံရက်တွေရှိနေတာပေါ့ဗျာအခုလိုတကြံတန်ချက်တွေကိုဒီဟိုးဆောင်ရဲ့ဟိုရင်းသေးဟိုကြမ်းတမ်းတဲ့ဇကားတွေပါမာဆိုလို့လူသားမကောင်းတဲ့ဇကားတွေပါမာဆိုလို့ဟိုအဲ့လိုမျိုးစီးကြက်တယ်လို့ထင်လားဒါမှမဟုတ်တခြ ဒီဘာသာရေးတစ်ခုနဲ့တစ်ခုကြားထဲမှာပြဿနာမျိုးပါဖြစ်လာမျိုးဒါမျိုးတွေနောက်တစ်ခုကတော့ပုံကိုလူပုံကိုဒူးတယောက်ကိုပတ်စနယ်အတက်ကင်လုပ်တဲ့ဒီဟိုတန်ကြမျိုးတွေပါလာမှာဆိုလို့တားမြစ်တယ်လို့ထင်ပါတယ်ဒါပေမဲ့တကယ်တမ်းကျတော့ဟိုတခြားအကြောင်းအရာကလွယ်လို့ပေါ့ခုနလိုမျိုးလူပုံကိုဒူးတယောက်တော့မဟုတ်ပြဿနာတစ်စုံတစ်ရာဖြစ်မဲ့ဆိုရဲအရေးသားမျိုးတွေကတကယ်တမ်းကျရေးတူ ပါတယ်များစဉ်းစားပြီးရေးကြဖြစ်တဲ့အတွက်အကယ်၍တစုံများဒီလိုကိစ္စမျိုးတွေပါလာခဲ့တဲ့တိုင်အောင်တော့မှာပြိတ္တကလက်ခံမှာမဟုတ်ပါဘူးသင်ပေါ်မှာတစ်ခေါက်ချုပ်ပြီလို့ဒီတန်ကြဖွဲ့ဒါမျိုးအတုံးလုံးနေဒါမျိုးစကလုံးနေပါတယ်ဆိုရင်ပြိတ္တရဲ့အဝေးမှုကလည်းရှိမှာမဟုတ်ဘူးလို့နောက်ထပ်ဗေမန္တကမှာလည်းပြောခဲ့ခွင့်ပေးမှာမဟုတ်ဘူးဒါပြိတ္တကဆုံးဖြတ်သွားမှာဆိုတော့ကျွ ဘက်ကဒါရမျိုးမဖြစ်စေဘဲနဲ့ပြည်သူကဆုံးဖြတ်တော့မှသာလဲသူ့ရဲ့တန်ကျဲစကလုံးပေါ်မူတည်ပြီးဒီဖွဲ့ကိုအေးအေးယူလာမျိုးအဲဒါမျိုးခေါ်ယူတတိပေးတာမျိုးနောက်နှစ်ဖြော်ရှင်ခွင့်ပိတ်တာမျိုးတွေဖြစ်တဲ့လို့မြင်ပါတယ်
ဟုတ်ကဲ့ကိုမင်းတဲ့တင်ကျေးဇူးတင်ပါတယ်အခုလောလောဆယ်ဒီပင်နိုင်ဆွေးနွေးတဲ့သူတွေအားလုံးကိုလည်းကျွန်မတကြောမေးပြီးသွားပါပြီကြောဟိုအခုပါဝင်ပြီးဆွေးနွေးခြင်းနဲ့ဟိုတော်ရရှင်တွေကိုကျွန်မဖိတ်ခေါ်ပါမယ်ပထမဦးဆုံးဦးကျော်လင်းကြံကင်းမျိုးကပါဦးကျော်လင်းကြားရပါလားရှင်
ဟုတ်ကဲ့ကြားပါတယ
်ဦးကျော်မင်းဟုတ်ကဲ့ဟိုကျမတို့ပင်နိုင်ဆွေးနွေးတဲ့သူတွေအကုန်လုံးကိုတရားသွေးမြုံမုံလွင်မင်းသွေးတက်ကိုစီသူလေလိုက်မှမှရှိပါတယ်ဘာကြောင့်ရများဝင်ပြီးတော့မေးခြင်းဆွေးနွေးခြင်းမလဲရှင
်ဟောဟုတ်ကဲ့စေစိုးအဆက်ဆက်ကပြည်နှစ်ချုပ်ချယ်မှုတွေနိုင်ငံရေးတွေစီးပွားရေးတွေလူရေးတွေအကြက်တဲတွေရှားမှာတောင်းကျွန်တော်တို့မြန်မာလူမျိုးတွေဟာမွန်းကျက်တဲ့ဒဏ်တွေကနေတက်တာအောင်တစ်နှစ်မှတစ်ခါသာကြုံရတဲ့ကြမ်းမှာပြောနိုင်သေးရင်ကျွန်တော်တို့ဒီမိုကရေစီအစိုးရလက်ထက်မှာမပြောရှင်းနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်ထင်ပါတယ်လက်ရှိအကျက်တဲတွေဆိုတာကလည်းဟိုလမ်းကျနေတဲ့အချိန်မှာကြုံရတဲ့ရင်ကျော်ကျက်တဲမှုဖြစ်ရမျိုးပါဒီကျက်တဲမှုကိုကြုံလွှတ်ပြီးမှသာကျွန်တော်တို့လမ်းကောင်းကောင်းကိုမောင်းနှင်ကြရမှာပါလက်ရှိအချိန်မှာတချို့တွေကခြေတွေလက်တွေကိုကျိုးတွေနဲ့တုတ်ထားပြီးကောင်းကောင်းမကတ်တတ်ဘူးလားလို့အပြစ်တင်နေတယ်လို့ဖြစ်မျိုးတွေကိုလည်းတွေ့နေရပါတယ်တနည်းသားလေးလမ်းလျှောက်တာကိုကြည့်ပြီးလမ်းကောင်းကောင်းမလျှောက်တတ်သေးဘူးလို့ဝေဖန်အပြစ်တင်နေမယ်အစားပေါ့လေနနေသားမှာဒီတဲ့ကိုခတ်ထွက်တဲ့ရှောက်နိုင်ဖို့တွန်းအားပေးတင်ပါတယ်တကယ်တော့စစ်အာဏာရှင်စနစ်ကနေဒီမိုကရေစီဆိုးရတဲ့ဖြစ်အောင်ဆွန်းဆောင်နိုင်ခဲ့တာကအကြီးအကျယ်ဆုံးတိုးတက်မှုတရားဖြစ်နေတာပါဒီတိုးတက်မှုကိုဆက်လက်ထိန်းသိမ်းပြီးဒီမိုကရေစီဆိုးရရာဂိုင်းတုံးဖြစ်ဖို့ကအဆိုးရတရားပေါ်မှာသာအကူမထားပဲကျွန်တော်တို့ဒီမိုကရေစီကိုလိုလားကြတဲ့နိုင်ငံသားတိုင်းမှာပါတာဝန်ရှိတာပါလူနေစုကလွဲလို့မြန်မာလူမျိုးတွေဟာတည်တည်ငြိမ်ခံခွင့်လွှတ်တဲ့လူမျိုးတွေဖြစ်တယ်လို့ဘယ်လိုနိုင်ငံရေးလူမှုရေးပုံကိုအကျက်တဲတွေကမှတစ်နှစ်မှတစ်ခါသာကြုံတွေ့ရတဲ့ဇာတ်ရက်မယိုးဖလာကောင်းမှုကုသိုလ်လုပ်မှုတွေနဲ့ပျော်ရွှင်မှုတွေကိုမဟန်တားနိုင်ဘူးလို့ထင်ပါတယ
်။အာဦးကျော်လင်းကျေးဇူးတင်ပါတယ်ရှင်။ဟိုဦးကျော်လင်းကဒီလိုမျိုးဟိုအစိုးရအနုနယ်စင်မှာဒီအထွေထွေမကျေနပ်မှုတွေကိုဒီအစိုးရဘက်မှာအပြစ်မဖို့ပါနဲ့လို့ဟိုပြောလာတဲ့သဘောပါပဲနော်။ဒီမှာဟိုဦးကျော်လင်းပြောသွားလို့ပါသောရရှင်ဇော်ကိုကလည်းပြောထားတာတကြံမှလုတ်တက်မယ်ဆိုရင်အားလုံးအတွက်အဆင်ပြေပါတယ်တဲ့။နိုင်ငံတော်အတွက်လည်းဝင်ငွေရသလိုအခြေခံလူဒန်းစားတွေတက်ပါအဆင်ပြေပါတယ်။အဲ့အချိန်မျိုးမှာပတ်စံပေါ်တဲ့သူတွေကအရှံထွက်လာတော့တကြံမှအမိပြုတ်ပြီးတော့ဈေးရောင်းစားတဲ့သူတွေမန်တက်တွေအလုတ်သမားတွေကားသမားတွေစသဖြင့်သူတို့အတွက်ပတ်စံလေးတွေရသွားကြပါတယ်တဲ့။အခုအစိုးရကဘတ်ဂျက်လိုရင်အခွန်တိုးခေါက်မယ်ဆိုတဲ့ပုံစံမျိုးကျင့်သုံးနေတော့အခြေခံလူထုပဲခံရတယ်လို့ပြောလာပါတယ်။ဟိုတီတော့ဟိုဒီသောရရှင်တွေအဓိကဟိုပူပန်နေတဲ့အချက်ကလည်းဒီအခြေခံလူရန်စားဒီတကြံပွဲတော်မှာပါဝင်လို့ရမရဆိုတာမျိုးပေါ့လေဆိုတော့ဟိုအခြေခံလူရန်စားအနေနဲ့ဒီတကြံပွဲတော်မှာဘလို့များဟိုအများကြီးသူကိုကိုယ်တိုင်းတာနဲ့ကိုဘလို့ပါဝင်ဆင်နွှဲနိုင်မယ်လို့ထင်ပါလေဦးတီဟာသွေး
ကျမကိုတုံးသက်ပေးလို့ရမလား
? ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့ခင်ဗျာ။ဆိုတော့အခုအားလုံးပြောသွားတာနားထောင်လိုက်ရတာပေါ့နော်။ဆိုတော့ဟိုကျွန်တော်လည်းဟိုအဲ့လိုပြောကြတော့မှကျွန်တော်လည်းတွေးမိနေတာရှိတယ်ဗျာ။ဆိုတော့အရင်ခေတ်ကာလတုန်းကကျွန်တော်တို့ဒီပကြံပြင်ပခဲ့တယ်ကျွန်တော်တို့ငယ်စဉ်တုန်းကကာလတွေနဲ့ပြန်ပြီးဖြည်းဖြည်းဖြည်းချင်းပြန်ပြီးစဉ်းစားလိုက်တဲ့အခါကျတော့ပကြံလိုဟာမျိုးနောက်တစ်ခါဒီတန်ကြက်လိုဟာမျိုးနောက်တစ်ခါကျွန်တော်တို့ဒီအောက်ခြေလူတန်းစားပေါ့နော်။ကျွန်တော်တို့ဒီဟိုဒီအော်ချေမှာတကယ်ကိုပတ်သက်မတတ်နိုင်တဲ့လူတန်းစားတွေဟလာပါဝင်ခဲ့ရတဲ့တကယ်ပြင်းကြံကာလတွေကျွန်တော်ပြန်သုံးသပ်ကြည့်လိုက်တဲ့အခါကျတော့ပြေးပြေးချင်းဆုတ်ယုတ်သွားတာကျွန်တော်နိုင်ငံရေးကြောင့်ဆုတ်ယုတ်သွားတာကိုကျွန်တော်သတိထားမိတယ်ဆိုတော့ကျွန်တော်တို့ငယ်ငယ်တုန်းကဆိုလို့ရှိလို့ချင်းတချို့မျိုးနယ်တွေမှာဗဟန်းတို့ဘာလို့ကမန်တက်တွေဆိုလို့ရှိလို့ချင်းလမ်းထက်ကလမ်းထက်ကမှာမန်တက်တွေရှိတယ်ပြီးတော့သူတို့မန်တက်တွေကိုပေးထားတဲ့နာမည်တွေကိုနိုင်ကွာနိုင်ငံရေးဆန်တယ်ခါနိုင်ငံရေးကိုထိတ်ထားပြောထားတယ်ဟလာခင်ဗျားတို့ပဲမှန်ပါတယ်တို့ကျွန်တော်တို့ပဲမှားပါတယ်ဆိုရင်ဘန်းတဲ့အမျိုးတွေလုပ်တယ်အဲ့ဒီလိုလုပ်တဲ့ခါကျတော့ဒါရက်ွက်ထဲမှာရှိတယ်ကိုရက်ွက်ထဲမှာရှိတယ်ဒါရွက်ပုံးပြီးတရားဝင်ပြီးတော့အဲ့ဒါဖြောပြီးတာမျိုးကတာမျိုးဟလာဟောတတိကျွန်တော်တို့တရက်ွက်လုံးတနာလုံးပြောရတယ်ဆိုတော့ဟိုအဲ့ဒီဟာတစ်ဖြည်းဖြည်းချင်းကျွန်တော်တို့ရက်ွက်ဒီမျိုးနေဟလာတိုင်းအစ်စ်စ်တခါလဲအဲ့လိုမျိုးနိုင်ငံရေးကြီးပဲတင်တယ်ဖိနှိပ်လိုက်တဲ့ခါကျတော့ကျွန်တော်ရက်ွက်ဒီမျိုးနေဒီအပြီးပြီးတွေမှာဟလာဟိုတစောင်းနိုင်ပဲဖြစ်ဖြစ်တကြံပဲဖြစ်ဖြစ်အားလုံးကစုယုံပြီးကိုရက်ကွက်နဲ့ကိုကျင်းပတဲ့စနစ်ကလေးတွေပျောက်ပျောက်လာတယ်။အဲ့တော့ပျောက်ပျောက်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့တနေရာမှာသွားစုပြီးတော့အားလုံးကအဲ့နေရာကိုသွားပြီးပြောရတဲ့ခက်ကအခုတဖြည်းဖြည်းနဲ့ကျွန်တော်တို့ရောက်လာတယ်။ဆိုတော့ကျွန်တော်အမြင်ပြောရရင်အားလုံးလည်းပြောရမယ်။ဟလာလူတန်းစားအားလုံးလည်းပြောရမယ်ပါဝင်ဆွေးနွေးရမယ်ဆိုလို့အဲ့ဒီလိုမျိုးတကြံမျိုးဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်အစိုးရကိုတိုက်တွန်းချင်တာကအလွန်အပြီးပြီးရဘယ်လိုမျိုးဟလာတကြံကိုပျော်ပါနိုင်အောင်လုပ်ပေးမလဲ။အလွန်အပြီးပြီးရဘာလို့ချင်တယ်လဲ။ဟလာဘလိုမျိုးသူတို့ရဲ့ဆန္ဒရယ်သူတို့ရဲ့ပျော်ရွှင်မှုသူတို့ရဲ့စစ်စစ်ကူကိုပါဝင်ဆွေးနွေးမှုကိုခွင့်ပြုပေးမလဲဟလာနားကြောင်းပေါ်ပေးမလဲဆိုပြန်စဉ်းစားပြန်တယ်ဆိုတော့ကျွန်တော်တို့ဟိုတုန်းကကျွန်တော်တို့ငယ်စဉ်ကာလတုန်းကပြန်ကိုပြန်ပြီးတော့ကျွန်တော်တို့ညှော်လင့်မိတယ်အဲ့ဒါဆိုလို့ရှိရင်အစိုးရကလည်းဘာပြအများကြီးသူကဟိုဒီတုံးစရာမလိုဘူးအားလုံးကကျွန်တော်တို့မျိုးနယ်မျိုးနယ်မျိုးနယ်တွေမှာဟလာရက်ွက်ရက်ွက်တွေမှာကျွန်တော်တို့ဒီပြန်ပြီးတော့ကိုယ့်တရားကိုကိုယ့်နေရာလေးနဲ့ကိုယ်လောက်ခဲ့ဟလာဟိုဒီအကအဖွဲ့ပဲထွက်ထွက်တဲ့ကံကြအဖွဲ့ပဲထွက်ထွက်ပေါ့နော်မန်းတယ်ပဲထွက်ထွက်အားလုံးကကိုပြုတ်တယ်ကိုပြုတ်နေတယ်ကိုသိရလေးကိုစုစားပြီးတော့ဟလာကိုပတ်စံကိုအားလုံးဝိုင်းထည့်ရပြီးလုပ်လိုက်မယ်ဆိုလို့ရှိရင်ပြုတ်နေတိုင်းရက်ွက်တိုင်းငန်းတိုင်းဟလာအားလုံးပါလေကြော်ကြဆင်ကြလေးရှိမယ်စီစီတင်ပင်ရှိမယ်အဆုံးကလည်းတိတ်မထောင်းတာဟုတ်အဲခုအဖြစ်လုံချုံကြီးပေါ့လုံချုံကြီးလည်းဒီလိုမျိုးကျွန်တော်တို့ရက်ွက်ဟလာမျိုးနဲ့အသီးသီးမှရှိတဲ့မိဘပြည်သူတွေရောဟလာအားလုံးဒီရဲတပ်ဖွဲ့တွေရောပူးပေါင်းပြီးတော့ဒါကင်ဆယ်ရမှာပေါ့နော်ဆိုကျွန်တော်တနေရာထဲမှာစုပြီးတော့တကြံကိုဟလာဟိုကျွန်တော်တို့ဟိုပြတိုက်တစ်ခုတည်းမှာတခါလေဟိုဟိုထည့်ပြီးတော့ဟလာဟိုကျွန်တော်ဒီခြံစည်းရုပ်တစ်ခုမှာထည့်ပြီးတော့ကျင်းပတာထက်ကျွန်တော်တို့အရင်လိုမျိုးဟလာမျိုးနယ်တွေအသီးသီးမှာဟလာရက်ွက်တွေရက်ွက်တွေမှာကစားလို့ရအောင်ဟလာဘယ်လိုမျိုးပုံစံပေါ်ပေးမလဲဘယ်လိုမျိုးရက်ွက်အုပ်ချုပ်ရေးရာတစ်ဆင့်ဟလာရမီရမတွေရာတစ်ဆင့်ဘယ်လိုမျိုးအားဒီပေးမလဲမျိုးနယ်အုပ်ချုပ်ရေးရာတစ်ဆင့်ဘယ်လိုမျိုးပြန်ပြီးတော့ဒီ entertainment တွေနေရောညရောပေါ့နော်အဲ့ဒါတွေကိုအရင်လိုပြန်ပြီးပြင်ပင်လာအောင်လုပ်ပေးမလဲ
ဟ
လာဒီတန်ကြက်တွေရာအစားဟလာမျိုးနယ်တွေရာနေပြောသူတို့ပြောချင်တာလေးတော့ခွင့်ရအောင်ဒီလိုလုပ်ပေးလိုက်ရင်အားလုံးဖတ်လာရင်ကိုပ္ပစံလေးတွေကိုစုပြီးတော့ဟာတန်ကြက်ဒီအကချော်ပြွေးဒီမန်တက်ဒီလောက်ကြမယ်ဆိုလို့ရှိရင်ကျွန်တော်တို့စမျိုးလုံးနဲ့စီပြီးပေးပြန်ဖြစ်သွားမယ်အားလုံးလည်းပါလို့ရမယ်
ဆိုတ
ော့အဲ့လိုမျိုးစဉ်းစားပြီးတော့လုပ်ဆွေးကြတဲ့အဆိုရအောင်ဟုတ်က
ဲ့အာကိုမျိုးမုံတွေအဲ့လိုမျိုးဖြစ်နိုင်မယ်လို့ထင်လားရှင်ဟိုတစ်ဖက်တလန်းကလည်းဒီဟိုလူအများပါဝင်နိုင်တဲ့တကြံဟိုတစ်ဖက်ကလည်းကိုပေါ့ကိုပြောချင်တဲ့သူတွေကတော့ entertainment park လိုမျိုးပတ်စံပေးပြီးတော့ပြောလို့ရတဲ့နေရာတွေမှာလည်းပြောပေါ့လေအဲ့လိုမျိုးဖြစ်နိုင်မယ်လို့ထင်ပါလားရှင
်အဲအဲ့ဒါလေကျွန်တော်ဒီကျွန်တော်အမြဲတမ်းဟောတခါခွင့်တင်တယ်ပြောလို့ရှိပါမယ်နော်ကိုတာဝန်ကိုယူပေါ့နော်ကိုလှုပ်ချင်တာကိုဖြစ်အောင်လုပ်နိုင်မယ်ဟိုပါအတိအကျပဲဒီကျွန်တော်ဒီတိုင်းကြီးမှာဒီနိုင်ငံတကာနိုင်ငံမှာလူရဒီမျိုးအခုလက်ရှိပေါ့နော်မြန်မာနိုင်ငံမှာအရေးကြီးဆုံးပုဂ္ဂိုလ်ဟာဘယ်သူလဲလို့မေးလိုက်ရင်အကုန်လုံးကဒေါ်အောင်ဆန်းစုကြည်လို့ဖြစ်ရဲ့လူအဖြစ်ဦးထင်ကျော်လို့ဖြစ်ရဲ့လူအဖြစ်ပေါ့နော်အမှန်တကယ်တော့အရေးကြီးဆုံးပုဂ္ဂိုလ်ဟာကျွန်တော်ပဲကျွန်တော်ကိုယ်တိုင်ပဲเนาะကိုယ်တိုင်ပဲအဲ့တော့အဲ့လိုမျိုးအများပြည်သူပါဝင်လို့ရခြင်းနဲ့အများပြည်သူလှုပ်ဆောင်ခြင်းနဲ့ဆိုအများပြည်သူဆိုတဲ့လူကြီးကဦးဆောင်ပြီးတော့သူပါကျွန်တော်ကဘာမှအစိုးရကိုသွားပြီးတော့တောင်းဆိုနေပြအစိုးရကိုသွားပြီးလုပ်နေစရာမရှိပါဘူးခုနကဆရာဆွေးနွေးပါလေအင်မတန်ကောင်းပါတယ်ဒီလိုမျိုးရက်ွက်အဆင့်လုပ်မယ်ဆိုတာအစိုးရနဲ့တကယ်တော့ဘာမှမဆိုင်လို့ကျွန်တော်ထင်တယ်ရက်ွက်အဆင့်လုပ်ခြင်းနဲ့ဆိုကိုယ့်အနေကိုလုပ်လို့ရမယ်လို့ယုံကြည်ရတယ်လုပ်ကြပါကိုကပဲစပြီးတော့ကြောင်းကြပါအစိုးရကနေကြောင်းပေးစရာကျွန်တော်မလို့ပါဘူးကျွန်တော်ကတော့အ
ကူမျိုးမျိုးလေ
းကျွန်တော်ကပဲအရေးကြီးပုံပေါ်ပါဟု
တ်ကဲ့ပါလူလူရောအစိုးရရောပူပေါင်းပါဝင်ရမယ်ဆိုတဲ့သဘောပေါ့နော်အဲ့တော့ဟိုစားကျမတို့ဒီတယောက်ကြံပါသေးတယ်ဟိုဝင်ရောက်ဆွေးနွေးခြင်းနဲ့ကိုဆိုးမိုးမြင့်မှာကိုဆိုးမြင့်မိုးမြင့်အချိန်နည်းနည်းပဲရပါတယ်ရှင်ကျမမေးစေချင်ပါတယ်ဗမာမေးချင်ပါလဲ
ဟုတ်ကဲ့ကျွန်တော်ကဆွေးနွေးချင်တာတစ်ခုရှိပါတယ်က
know, Kuna Siari Lessoni Loyazoli. Tonorua, goo, the Jango, goo, Suadi Latama, Chimpare Chema, negative fire, positive fire, Nakune Jitin. Pablo Soro, who Tonoru Yangomazo, Pidu, so Piduria Power level, not Piduria, also him about it, Piduria sounded at the champion of your Mune Munerima, Pidure, Pidu Gosalari, what? ก็ไม่ดีเลยพ่อพี่อ๋อลูกค้ายังแกปีนี้ทราบพี่อ๋อลูกค้ายังบอกเนาะไอ้ลูกมิวโอ้เลี้ยงเลี้ยงเลยเลยปล่อยอะไรถ้าก้าวเนี่ยไปเดี๋ยวบ่พี่อ๋อกูยังไม่ยังเจอมือเที่ยวเนี่ยอันนี้เนี่ยจันทร์รุ่งเรียโอ้ตั้งแต่เราสั่งยืมมาบ่พี่อ๋อกูจันทร์รุ่งพระฮิจ่าพ่อเนี่ยจันทร์รุ่งยังงูมิวมาเสียพระฮิจ่าพ่อเนี่ยยังงูมิวเราเสียไปตายเนี่ยป้ามิวโอ้มันจะดีมั้ยยังงูมิวมาเสียมันจะดีตัวพี่อ๋อลงจงยืดด้ ပိုက်ကကျွန်တော်ပြောရရင်တော့ကျွန်တော်တို့မန္တလေးမှာတစ်မျိုးရန်ကုန်မှာတစ်ဖုံအဲ့လိုမျိုးဖြစ်နေတဲ့ကိစ္စလေးတွေဘာဖြစ်လဲဆိုတော့တကြံဆိုတာကတော့ကျွန်တော်တို့မြမရွာရင်ကျင်းမှုတကြံဖြစ်တော့လဲခေတ်စနစ်နဲ့ညီရဲ့အနေအထားနဲ့တရွရွပြောင်းလဲလာတော့မှကျွန်တော်တို့ကဟိုပြောင်းလဲလာရမယ်လေအခုကရင်ကျင်းမှုထိမ့်သိမ့်နေဆိုပြီးတော့ငွေဖလားကိုကမ်းပြီးကျွန်တော်တို့ကတပြေပန်းနဲ့ကျွန်တော်တို့ရေပက်လို့ရလဲအနေအထားမဟုတ်တော့ဘူးလို့တော့ကျွန်တော်ကတော့မြင်နေ
ဟုတ်ကဲ့ရှင်ရင်ကျင်းမှုပြောင်းလဲလာတဲ့ဟိုအစင်းစင်ပြောင်းလဲလာတာကတော့ဘယ်နိုင်ငံမှမရှောင်လဲလို့မရတဲ့ကိစ္စပါကျမတို့အခုလောလောဆယ်ဟို10မိနစ်ခွဲပဲနောက်ဆုံးပိတ်လေးကျင်းမာတော့တယ်ကျမဟိုပြင်နိုင်ဆွေးနွေးတဲ့ကိုမင်းသွေးတဲ့နဲ့ကိုစီသူကိုပြင်ပေးကျင်းမာတယ်ကိုမင်းသွေးတဲ့ရေဟိုတန်ချက်တွေရဲ့အလားလာပေါ့နော်ရှင်းနှစ်တွေအတွက်ကောဘယ်လိုများမြင်လဲအချိန်တွေကောင်းလားမကောင်းလားခက်တူတူလေးသုံးသပ်ပေးပါနော
်ဆိုအချိန်တွေကကောင်းလာနိုင်ရရှိပါတယ်ဒီနှစ်ဆိုရင်ကျွန်တော်တို့တန်ချက်စင်တင်ရတဲ့ကိစ္စကိုဝိုင်းမိဝေဖန်ကြားတယ်ပေါ့လေတော်တော်များအဲ့တော့ဟိုနောက်နှစ်တွေမှာတော့ဒီထက်ကောင်းအောင်အစိုးရပြုရင်ပြီးရော policy ချမယ်လို့ကျွန်တော်တို့ယုံကြည်ရဲနောက်တစ်ခုကဒီနှစ်မှာတန်ချက်ကိုအဲကျွန်တော်တို့စင်စာတင်ခဲ့ရတယ်ဆိုစင်စာတင်ခိုင်းနေသူပြီးမယ်လေတန်ချက်အဖွဲ့တော်တော်များများကစင်စာမတင်မဲနဲ့ကုတအောင်ကိုယူနိုင်တဲ့သဘောနဲ့ကျွန်တော်လုပ်ကြတဲ့ခါမှာအဲဒီ mandate တွေကိုပြည်သူ့ကိုယ်စားလှယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နဲ့ဖွဲ့ထားတဲ့ committee တွေကလူလလဖိတ်ခေါ်ပြီးဒီလိုတန်ချက်မျိုးတွေကိုလည်းဖြောပြခွင့်ရတာဟိုဖြောပြခွင့်ပေးတာမျိုးတွေကျွန်တော်ဒီနှစ်မှာကြုံရတယ်တွေ့ရတယ်အဲဒါဆိုဟိုဘာဖြစ်ဖြစ်နောက်နှစ်တွေမှာတော့ဒီတက်ပူကောင်းတဲ့တချက်တစ်ခုဖြစ်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစီသူကိုစီသူအနေနဲ့ရောတရင်တော်ကြည်ဒီလူငယ်လူကြီးမရွေ့ဒီတကြမှာအလုံးပါဝင်ပြီးတော့ဆင်နွှဲနိုင်မလားကိုစီသူဘယ်လိုထင်လဲ
အော်ဒီနှစ်ကတော့ရန်ကုန်တကြံကတော့ဒီ entertainment park ကြီးလှုပ်လိုက်တော့ငွေကြေးတက်နိုင်တဲ့လူငယ်အတိုင်းဝိုင်းတွေကတော့ပျော်ဖို့အတွက်နေရာတစ်ခုတိုးလာတယ်လို့ပြောနိုင်ပါတယ်ကျန်တဲ့ဒီတခြားငွေကြေးမတက်နိုင်တဲ့လူငယ်တွေကတော့ဒီစင်ကြေးဘုံနေရာတွေနောက်လမ်းကျွလမ်းကြားတွေကဒီမိသားစုမန်တက်တွေမှာပဲပြောရမယ့်အခြေအနေပါအဲနောက်တစ်ခုထူးခြားတာကတော့ဒီနှစ်မှာမန္တလေးမှာဒီတောင်ဘက်ကျုံးမှာလမ်းလျှောက်ကြကြံလှုပ်ထားတာကတော့ထူးခြားပါတယ်လုံချုံကြီးလည်းကောင်းကောင်းလှုပ်ထားတယ်ဆိုတော့မန္တလေးကလူတွေကတော့မန္တလေးလမ်းလျှောက်ကြံနဲ့ပျော်ပျော်ပါပါဆင်နွှဲနိုင်ကြလိမ့်မယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်ဗျ
စိတ်ဝင်စားကြပါနော်ရန်ကုန်မှာလည်း entertainment park တွေနဲ့ဘယ်လိုလာမလဲနောက်ပြီးတော့ဒီမန္တလေးမှာလည်းလမ်းလျှောက်ကြကြံအားလုံးကိုစောင့်ကြည့်ရမှာပါပြည်သက်တွေအားလုံးကြံမှာပါဝင်ဆင်နွှဲနိုင်မယ့်သူတွေအားလုံးဘေးအနေကင်းကင်းနဲ့ပျော်ရွှင်နိုင်ပါစေလို့မြစ်တာပို့ဆုတောင်းပါတယ်ရှင်
စီစဉ်ထုတ်လွှင့်မှုမဆုမနဲ့မအေးသနာကြောင့်တင်ဆက်ထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါမယ်ရှင
်။ Syria leaders come from American ga Mesol Dongji နဲ့ပြစ်ခတ်တိုက်ခိုက်တာလုံးဝတရားမျှတတယ်လို့ကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးကကုလသမဂ္ဂလုံခြုံရေးကောင်စီရေးပေါ်စီဝေးမှာပြောကြားလိုက်ပါတယ်။ Syria ပြည်သူတွေအပေါ်ဒါရုလက်နက်နဲ့တိုက်ခိုက်လို့ American ကလက်တုံပြန်ခဲ့တာလို့ပြောပြီးနောက်ထပ်လိုအပ်လာရင်လည်းတိုက်ခိုက်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ Syria နိုင်ငံမှာလူလျောက်တေဆုံးခဲ့တဲ့ trucker တိုက်မှုမှာ trucker မောင်းသူလို့တန်ကြားရှိပြီးရဲကဖမ်းဆီးလိုက်တဲ့သူဟာအသက်39နှစ်အရွယ် Uzbekistan နိုင်ငံသားဖြစ်တယ်လို့ Sweden ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။အခုဖမ်းဆီးလိုက်တဲ့သူဟာရဲကလက်ရှိစုံစမ်းစစ်ဆေးနေသူတွေထဲမှာမပါဝင်ကြောင်းဒါပေမဲ့ထောက်လန်းရေးကစောင့်ကြည့်နေသူတွေထဲမှာပါတယ်လို့တော့ရဲတပ်ဖွဲ့အကြီးအကဲ Anders Stormberg ကသတင်းတောက်တွေကိုစနေနေ့မှာပြောကြားခဲ့ပါတယ်။ England Premier League ဘောလုံးပွဲတွေကိုဒီကနေ့ကစားခဲ့တာမှာအစောပိုင်းကကစားခဲ့တဲ့ Tottenham Hotspur နဲ့ Watford ပွဲမှာတော့ Tottenham က၄ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။အခုကျန်တဲ့ပွဲတွေကိုကစားနေတာမှာမိနစ်80လောက်ရောက်နေပါပြီ။ Stoke City က Liverpool ကို၃ဂိုးဂိုးမရှိနဲ့ဥဆောင်နေပါတယ်။ Middlesbrough နဲ့ Burnley ကတော့ဂိုးမရှိသေးကြနေပါတယ်။ Manchester City က Hull City ကိုအခုလက်တော့မှာ၃ဂိုးဂိုးမရှိနဲ့နိုင်နေပြီးတော့West Ham က Swansea ကိုတကူကူမရှိနဲ့နိုင်နေပါတယ် West Brom နဲ့ Southampton ပွဲမှာတော့ Southampton ကတကူကူမရှိနဲ့ဦးဆောင်နေပါတယ်ခင်ဗျာ
သတင်းကြေချုပ်ကိုကိုရနိုင်ကကြီးညာပေးကြတာပါဒီညာတွေ့စီစဉ်ထုတ်လွှင့်မှုကတော့ Matt Sumon ဖြစ်ပြီးတော့ Engineer ကတော့ Tier 1ဖြစ်ပါတယ်ကျွန်မ Ethan ဆင်ပါရှင် View American တဲ့မနက်ဖြန်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီခွန်အထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.